Welcome to the Voice of America in Burmese.
Mingla minake ma shin. Washington Bureau of VOA American တန်ကနေ2016ခုနှစ်ဒီဇင်ဘာလ25ရက်ယေရှုခရစ်တော်ဖွားမြင်တော်မူတဲ့အခါသမယမှာတောရရှင်အားလုံးဘေးပရာဝေးကွာပြီးစိတ်ချမ်းသာကိုယ်ကျန်းမာရှိကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါရစေ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ2430/40ရူကနေတိုက်ရိုက်ထုတ်လွှင့်နေတဲ့စနေနေ့နေ့ခင်းအစီအစဉ်ကို Facebook အင်တာနက်စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမနန္ဒာချန်နဲ့အတူချင်ညာပေးပါပါဒီကနေ့ကြောက်တဲ့ Christmas အခါသမယမှာစစ်တွေကြောင့်ဒုက္ခရောက်နေတဲ့ပြည်သူတွေကိုကယ်တင်ချဖို့အတွက်ပုံဟန်မင်းကြီးကတိုက်တွန်းလိုက်ပါတယ်ဆီးရဲနိုင်ငံအလက်ပိုမျိုးနားမှာတော့တူရကီရဲ့လေကြောင်းတိုက်ခိုက်မှုကနေ IS စစ်တွေကြောင့်80လောက်တေဆုံးသွားပါတယ်ပိုလန်နိုင်ငံမှာအလုတ်လုံနေတဲ့မြောက်ကိုရီးယားအလုတ်သမားတွေလုပ်ငန်းခွင်အန်တီရီနဲ့ကြုံနေရတယ်လို့ပိုလန်အခွင့်အရေးစောင့်ကြည့်သူတွေကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင
်ကောင်းပါပြီရှင်ခရစ်စမတ်နေ့အခါသမယအတွက်ခရစ်တော်ဖွားမြင်ရာဘက်လဟမ်မြို့မှာတော့ကဘာတလွားကလာရောက်ကြတဲ့ဖျားဘူးထောင်ပေါင်းများစွာနဲ့စီကားနေတယ်လို့မြန်မာနိုင်ငံမှာလည်းအရင်အစိုးရလက်ထက်ကတည်းကစာရင်ဒီနေ့ခရစ်စမတ်ကာလဟာပိုပြီးစိတ်လက်လက်ပေါ်ပါပျော်ရွှင်စရာဖြစ်တယ်လို့မြန်မာပြည်တွင်းကခရစ်ယာန်ဘာသာဝင်တို့ကပြောပါတယ
်အရင်အစိုးရထဲတော့ဒီဆိုရလေးထဲမှာတော့ကျွန်တော်ခရစ်စမတ်ပွဲစဉ်တွေမှာကတော့ကျွန်တော်အပါဝင်အလုံ
းဒါကတော့ချင်းတီနယ်လွှတ်တော်အမတ်တဦးက VOE ကိုပြောသားတာပါရှင်အပြည့်အစုံကိုတော့သတင်းအစီအစဉ်ပြီးမှနားဆင်ရမှာပါဒါအပြင်အပတ်စဉ်ကဏ္ဍတွေနဲ့အတူဓာတ်ရိုက်လေလိုက်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မနန္ဒာချန်တို့ကပြောပြပါအောင်ရှင်
ဆီးရီးယားနိုင်ငံအယ်ဘတ်မြို့ကလေးမှာအစွန်းရောက်တွင်တဲ့တူရကီတပ်တွေကအကူအညီပေးနေတူရကီတပ်တွေကအကူအညီပေးနေတဲ့တပုံတွေချာမှာတိုက်ပွဲတွေဖြစ်ပွားနေခြင်းပါပဲအလက်ပိုအရှိအမြောက်ဖက်ကီလို20ကွာမှာတူရကီစစ်လေယာဉ်တွေနဲ့တိုက်ခိုက်မှုကနေ IS စစ်သည်ကြွ68ဦးသေဆုံးခဲ့ရတယ်လို့တူရကီကစနေနေ့မှာပြောပါတယ်တပ်တပ်ကြာနေ့ညတိုက်ခိုက်မှုတွေစတင်ခဲ့ခြင်းကစပြီး Euphrates ရှိလို့ခေါ်တဲ့တူရကီဥဆောင်တဲ့စစ်စင်ရေးဒစိတ်တစ်ပိုင်းဖြစ်နေညရင်းချင်းလေကြောင်းတိုက်ခိုက်မှုတွေကြောင့် IS တွေရဲ့ဌာနချုပ်ပါဝင်ပြစ်မှတ်ပေါင်း140ခုကိုဖျက်ဆီးနိုင်ခဲ့တယ်လို့တူရကီစစ်တပ်ပြောခွင့်ရကပြောပါတယ်တူရကီစစ်တပ်ကဆီးရီးယားဆိုရကိုဖြုတ်ချဖို့အတွက်ကြိုးပမ်းနေတဲ့ FSA ဆီးရီးယားလွတ်မြောက်ရေးတပ်ကိုပံ့ပိုးပေးနေတာဖြစ်ပြီးဒီသဘုံအဖွဲ့က IS တွေထိန်းချုပ်ထားတဲ့ Elbab ကိုသိမ်းပိုက်နိုင်မှုစူးစမ်းနေတာတပင်းအတော်ကြာနေပြီဖြစ်ပါတယ်။တူရကီဟာ IS တွေနဲ့ Kats တိုက်ခိုက်ရေးသမားတွေကိုသူ့နိုင်ငံတည်းကဆီးရီးယားနေဆန္ဒမနေနိုင်အောင်တိုက်ထုတ်တဲ့စစ်ဆင်ရေးလုပ်နေတာ၄လလောက်ရှိပြီဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာပဲ Elbab အနီးတစ်ဝိုက်တိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လုပ်ခဲ့တာမို့ဗိုလ်တပူးနေတဲ့အထက်မှာတင်ဂျီဟတ်စစ်သွေးကြွ140လောက်တေဆုံးနိုင်အောင်တိုက်ခိုက်ခဲ့တယ်လို့တူရကီစစ်တပ်ကပြောပါတယ်တူရကီကာကွယ်ဝင်ကြီးကလည်း Elbab ဝန်ကျင်2000ကီလို2000လောက်မှာ IS တွေမရှိတော့တယ်လို့စစ်စင်ရေးစခြင်းကစပြီးအစွန်းရောက်1000ကျော်ကိုတုတ်တင်နိုင်တယ်လို့ကြက်တပရင်းနဲ့လွှတ်တော်မှာပြောကြားခဲ့ပါတယ်
တူရကီစစ်သား2ယောက်ကို IS စစ်သွေးကြွတွေကမိရှို့တပ်ဖြတ်လိုက်တယ်လို့ဆိုတဲ့ဗီဒီယိုထွက်ပေါ်လာတာ2ရက်ရှိလာပြီမဲ့မိသားစုတွေကတော့သိဆုံးမှုနဲ့ပတ်သက်ပြီးအဖြေရှာနေကြဆဲဖြစ်ပါတယ်ဗီဒီယိုကိုယ်တိုင်ကြည့်ခဲ့ရပြီးအသက်ခံလိုက်ရတဲ့တယောက်ဟာသူ့သားဖြစ်တယ်ဆိုတာကောင်းကောင်းမှတ်မိတဲ့အကြောင်းအသက်ခံခဲ့ရတဲ့တူရကီစစ်သားတဦးဖြစ်တဲ့ Safta Tash ရဲ့ဖခင် Aiden Tash က VOA ကဌာနကိုပြောဆိုခဲ့ပါတယ်အခုခါမိသားစုကအင်မတန်မှစိုးရိမ်ထိတ်လန့်နေပြီးတော့သတင်းကောင်းကြားဖို့မျှော်လင့်နေတယ်လို့သားဖြစ်သူသတင်းသိရဖို့အန်ကာရာမြို့တော်ကိုအချိန်ချိန်သွားပြီးအထက်အရာရှိတွေနဲ့လည်းတွေ့ခဲ့ကြောင်းနဲ့အထက်လူကြီးတွေကလည်းမိသားစုလိုပဲမကြခင်သတင်းကောင်းကြားဖို့မျှော်လင့်နေတယ်လို့ဆိုပါတယ်ဖန်ဆီးထားတဲ့တူရကီစစ်သား2ယောက်ကိုအရှင်လက်လက်မိရှို့တတ်ခဲ့တဲ့ဗီဒီယိုကိုတော့ IS စစ်သွေးကြွတွေကကြာတာပရင်းကပဲထုတ်ဖော်ပြသခဲ့ကြောင်းအမေရိကန်ခြေဆိုင်စောင့်ကြည့်အကဲခတ်သူတွေနဲ့မီဒီယာတွေကပြောပါတယ်တူရကီစစ်သား2ယောက်ကိုတန်လောင်အိမ်တစ်ခုထဲကနေခေါ်ထုတ်သွားပြီးတန်ကြိုးတွေနဲ့ချီအရှင်လက်လက်မိရှို့တပ်ဖြတ်ခဲ့တဲ့ဆက်ဆုပ်ဖွဲ့ဗီဒီယိုကိုတော့ဆီးရီးယားနိုင်ငံအလက်ပိုဒေတာက IS အဖွဲ့ကထုတ်ပြန်လိုက်တာဖြစ်တဲ့အကြောင်းစစ်သွေးကြွအဖွဲ့ကိုစောင့်ကြည့်အကဲခတ်နေတဲ့ Sites Intelligence Group Online အဖွဲ့ကနေပြောဆိုခဲ့ပါတယ်တူရကီကသတင်းဌာနကြီးကတော့ဒီသတင်းတွေကိုဖော်ပြခဲ့ခြင်းမရှိပါဘူး
Germany နိုင်ငံဘာလင်မြို့က Christmas season တိုက်ခိုက်မှုမှာတန်ကြပ်အရှိခံစားရသူ Anis Emery ရဲ့2ဖြစ်သူတဦးနဲ့ IS စစ်သွေးကြွ2ဦးကို Tunisia အာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ပြည်ထောင်ဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။သူတို့3ဦးဟာဘာလင်မြို့မှာအကြမ်းဖက်တိုက်ခိုက်ခဲ့သူ Anis Emery နဲ့ဆက်သွယ်လုပ်သူတွေအကြမ်းဖက်အဖွဲ့ဝင်တွေဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။သူတို့3ဦးကိုတောက်ကြံတွေကဖမ်းဆီးခဲ့တာပါ။တစ်ချိန်တည်းမှာပဲရာနဲ့ချီတဲ့လူတွေဟာစနေနေ့မှာ Tunisia နိုင်ငံမြို့တော် Tunis ကလမ်းပေါ်တွေထွက်ပြီးအကြမ်းဖက်မှုဆန့်ကျင်ရေးစုဝေးဆန္ဒပြခဲ့ကြတာပါအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်ဆံနေတဲ့ပြည်ပရောက်တူနီရှားနိုင်ငံသားအားလုံးကိုပြန်ခေါ်ပြီးမိခင်နိုင်ငံမှာတရားရင်ဆိုင်မှုအတွက်လူပေါင်း200လောက်ကအစိုးရကိုတိုက်တွန်းတောင်းဆိုခဲ့ကြတာပါပြီးခဲ့တဲ့နှစ်မတ်လတုန်းက IS2 တိုက်ခိုက်ခဲ့တဲ့ဘာဒိုပြတဲ့အပြင်ဘက်မှာဒီဆန္ဒပြသူတွေစုယုံခဲ့ကြတာဖြစ်ပါတယ်အဲ့ဒီဖြစ်ရတုန်းကကဘာလက်ခီးတော်22ဦးနဲ့တူနီရှားရဲတအုပ်တို့ကိုတနတ်သမားတို့ကပြစ်ခတ်သွားတာဖြစ်ပါတယ်Christmas ပွဲတော်ကာလကိုတနိုင်ငံလုံးကျင်းပနေခြင်းဖြစ်ပေမဲ့ရာနဲ့ချီတဲ့ထောင်လိုင်းရီတွေကတော့အလရဲ့ကာလတစ်လျှောက်လုံးစုံစမ်းစစ်ဆေးရီတွေဆက်လုပ်သွားမယ်လို့ဂျာမနီနိုင်ငံတာဝန်ရှိသူတွေကပြောပါတယ်။အသက်24နှစ်အရွယ်တူနီရှားနိုင်ငံသားအမေရီကိုဘသူတွေအကူအညီပေးနေတယ်ဆိုတာဖော်ထုတ်နိုင်မှုစူးစမ်းနေတယ်လို့လည်းပြောပါတယ်။
ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ရဲ့နိုင်ဂျီးရီးယားနိုင်ငံမှာနောက်ဆုံးကျန်းနေတဲ့အမာဂန်စခန်းတွေကတခုဖြစ်တဲ့ဆမ်ဘီဆာတောအုပ်ထဲကစခန်းတစ်ခုကိုနိုင်ဂျီးရီးယားစစ်တပ်ကသိမ်းပိုက်လိုက်ပြီးဖြစ်တဲ့အကြောင်းသမရမူဟမ်မာဒူဘူဟာရီကစနေနေ့မှာပြောဆိုလိုက်ပါတယ်။ဘော်နိုပြည်နယ်အရှေ့မြောက်ပိုင်းမှာတည်ရှိပြီးတော့စတူယန်ကီလိုမီတာ1300ကျယ်ဝန်းတဲ့တောအုပ်အတွင်းလနဲ့ချီကြာမြင့်ခဲ့တဲ့စစ်စင်ရေးမှာ Camp 0 လို့ခေါ်တဲ့စခန်းကိုသိမ်းပိုက်လိုက်နိုင်တဲ့အတွက်ဆမ်ဘီဆာတောအုပ်ထဲကဘိုကိုဟာရန်အကြမ်းဖက်သမားတွေနောက်ဆုံးခြေကုပ်ယူထားတဲ့နယ်မြေကိုရှင်းလင်းနိုင်ခဲ့ပြီဖြစ်တဲ့အကြောင်းကြေညာချက်မှာသမရဘူဟာရီကပြောဆိုခဲ့ပါတယ်။ကြေညာချက်ထဲမှာတော့ဘိုကိုဟာရန်အဖွဲ့ခေါင်းဆောင်အဘူဘာခာရှိခူဘယ်နေရာမှာရှိနေတယ်လဲဆိုတာတော့ဖော်ပြမထားပါဘူးဘိုကိုဟာရန်အဖွဲ့ဟာလူပေါင်း 2,000 ကျော်တိတ်ဆုံးခဲ့ရတဲ့ခုနှစ်နှစ်ကြာဒီပုံကံမှုအတွင်းတိုက်ခိုက်မှုတွေကိုလာနေချီရဆိုင်ထားခဲ့ပြီးတဲ့နောက်မကြာသေးခင်ကမှတိုက်ခိုက်မှုတွေပြန်လည်တိုးမြင့်လာခဲ့တာဖြစ်ပါတယ်လက်နက်ကိုက်ပဋိပက္ခတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအကျက်တဲတစ်ခုထိကျုံခဲ့ရတာလည်းဖြစ်ပါတယ်
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပိုလန်နိုင်ငံကမြောက်ကိုရီးယားအလုပ်သမား400ကျော်ဟာလိုအပ်တဲ့အကားအကွယ်ပစ္စည်းတွေမပါဘဲအန္တရာယ်ကြီးတဲ့လုပ်တွေလုပ်နေရတာမို့လုပ်ငန်းခွင်အန္တရာယ်ရမှုနဲ့ကြုံရနိုင်တယ်လို့ပိုလန်အလုပ်သမားကာကွယ်စောင့်ကြည့်အဖွဲ့ကပြောပါတယ်။ဒီနှစ်ထဲမှာမြောက်ကိုရီးယားအလုပ်သမားတွေကိုငှားရမ်းခဲ့တဲ့ကုမ္ပဏီပေါင်း15ခုကိုစစ်ဆေးခဲ့ရမှာပိုလန်အလုပ်သမားဥပဒေအတော်များများချိုးဖောက်နေတာတွေ့ရတယ်လို့အလုပ်သမားရုံးကစစ်ဆေးအရာရှိချုပ်ကပြောပါတယ်။အခုလိုဥပဒေချိုးဖောက်သူတွေကိုတရိပ်ပေးတာတွေဒါမှမဟုတ်တရားစွဲအရေးယူတာတွေလုပ်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။
ပေါ်ရဲမင်းကြီး Francis ဟာလူတွေပြည့်နေနေတဲ့ Vatican နန်းတော်ရဲ့ Saint Peter'sဖះเจ้าကဒီ Christmas ညနေခင်းတရားပွဲမှာစစ်ပွဲတွေရွှေ့ပြောင်းဒုက္ခတွေပြဿနာတွေနဲ့ဆိုးဝါးလွန်းတဲ့ဆင်းရဲမွဲတေမှုတွေကြောင့်မြေစာပင်ဖြစ်နေရတဲ့အပြစ်မဲ့ပြည်သူတွေကိုအကာအကွယ်ပေးကြဖို့ကဘာကြီးကိုတစ်နှစ်တာလုံးတိုက်တွန်းခဲ့တာတွေကိုပဲထပ်လောင်းဟောကြားသွားပါတယ်။စနေနေ့ညဒီတရားပွဲဟာပိုယန်မင်းကြီးအတွက် Christmas ရာသီမှာကြီးမားလာတဲ့ပထမဆုံးအခမ်းအနားဖြစ်တယ်လို့ Christmas နေ့မွန်လွဲပိုင်းမှာတော့ဆုတောင်းဒီမေတ္တာပို့တာပေးမှလည်းဖြစ်ပါတယ်တစ်ချိန်တည်းမှာပဲယေရှုခရစ်တော်ဖွားမြင်ရာရက်ဖြစ်တဲ့ခရစ်ယာန်ဘာသာဝင်တွေအထွတ်မြတ်ထားတဲ့အနောက်ဘက်ကမ်းခြေဒေသကဒီဘက်တလင်ဟမ်မှာတော့ပါလက်စတိုင်းကင်းထောက်လူငယ်ယောက်ျားလေးတွေနဲ့မိန်းကလေးတွေဟာမှန်ကန်ရင်ပြင်မှာချီတက်လမ်းလျှောက်တဲ့အခမ်းအနားတွေနဲ့ခရစ်စမတ်ပွဲတော်ကိုဆင်နွှဲကြကြပါတယ်
အီရန်နိုင်ငံမြောက်ပိုင်းဘာတဲလာမြို့ကလေးကမှာ2013ခုနှစ်ကစပြီးပထမဆုံးချိန်ဖြစ်တဲ့အီရန်နိုင်ငံသားခရီးယန်ဘာသာဝင်တွေလာရောက်စုဝေးပြီးခရစ်စမတ်ပွဲတော်ကိုကျင်းပနေကြပါတယ်။အီရန်တပ်တွေကမူဆုံးပြနာကဒီမြို့ကလေးကို IS စစ်သွေးကြွတွေလက်ကမကြသေးခင်ကမှပြန်ပြီးသိမ်းယူနိုင်ခဲ့တာဖြစ်ပါတယ်။ဒီမြို့ကလေးဟာ Assyrian ခရီးယန်ဘာသာဝင်ထောင်ပေါင်းများစွာနေထိုင်တဲ့မြို့ဖြစ်ပြီး2014ခုနှစ် IS တွေအီရန်တလွှာနေရာတော်များများသိမ်းချိန်မှာအိုးအိမ်ဆုတ်ခွာပြီးထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ခရီးယန်တွေကို IS စစ်သွေးကြွတွေကပြင်းပြင်းထန်ထန်ဖိနစ်ခဲ့ပြီးအစ္စလာမ်ဘာသာနဲ့မပြောင်းတဲ့သူတွေကိုကုမြက်ခဲ့တာလည်းဖြစ်ပါတယ်
။အားပြင်းတိုင်ဖုန်မုန်တိုင်းတစ်ခုဟာခရစ်စမတ်နေ့မှာပဲဖိလစ်ပိုင်နိုင်ငံအလဲပိုင်းကိုဝင်ရောက်တိုက်ခတ်ဖို့ဦးတည်ခဲ့ပါတယ်။နော့ခ်တန်လို့အမည်ပေးထားတဲ့တိုင်ဖုန်မုန်တိုင်းဟာခရစ်စမတ်အကြိုနေ့နောက်ပိုင်းကလေတိုက်နှုန်းတနအယိုမိုင်150နှုန်းနဲ့အားပြင်းမုန်တိုင်း တစ်ခုဖြစ်ခဲ့ပေမဲ့လို့ဒီကုန်းလွင်းမိုင်းမဝင်ခင်မုန်တိုင်းဟာအပြော့သွားမယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်စစ်တပ်ရဲ့ပူးတွဲတိုက်ဖုန်းမုန်တိုင်းသတိပေးဌာနကပြောဆိုခဲ့ပါတယ်
Direct from Washington, the voice of America, VOA. Dr. Mewtet and Mewtet Channel, the new name of the season is in the next season. The new name of the season is in the next season. Christmas and Christmas are in the next season. The new name of the season is in the next season. Christmas and Christmas are in the next season. Christmas and Christmas ဘက်လဟမ်မြို့ကလေးမှာတော့စနေနေ့ကခရစ်မတ်အကြိုပွဲတော်ကျင်းပကြပါတယ်ခရစ်မတ်အချိန်မှာအဲ့ဒီမြို့ဟာကဘာတလွားကလာရောက်ကြတဲ့ဖျားဖူးထောင်ပေါင်းများစွာနဲ့စီကားနေတယ်လို့အနောက်ဘက်ကန်ဒေတာအဲ့ဒီဘက်လဟမ်မြို့မှာရောက်နေတဲ့ VOA သတင်းတော်ရောဘတ်ဘာဂါကသတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကပြောပြမှာပါရှင်
ဘက်လဟမ်မြို့ကလေးကခရစ်မတ်ကြိုတဲ့အခမ်းအနားတွေကိုပါလက်စတိုင်းကင်းတောင်လူငယ်ယောက်ျားလေးတွေမိန်းကလေးတွေစုပေါင်းပြီးပျော်ပျော်ရွှင်ရွှင်တချင်းတန်တွေနဲ့မင်္ဂလာရင်းပြင်းတလျှောက်မှာခြိတန်ရင်စတင်ဖွင့်လှစ်ခဲ့တာပါဒီပွဲတော်ကိုလူမျိုးစုံဘာသာစုံလာရောက်ကြပါတယ်ခရစ်ယာန်ရှေးဖျားကျောင်း Church of the Nativity ရှေ့ကကြီးမားလာတဲ့ခရစ်မတ်တစ်ပင်ကြီးနာဖြတ်ပြီးခြိတက်လာကြတဲ့လူငယ်လေးတွေဟာပါလက်စတိုင်းအလံလေးတွေကိုကင်ထားကြတာပါကဘာတလွားကလာကြတဲ့ဖျားဖူးတွေဟာမြို့ရင်းကပွဲတွေကိုသာမက Nativity ဖျားချောင်းတဲ့ကခရစ်တော်ဖွားမြင်တဲ့နေရာလို့ယုံကြည်ကြတဲ့ဂူဂရော့တိုထဲမှာဆူတောင်းဖို့လဲသွားကြတာပါတောင်အာဖရိကကနေဖျားဖူးလာတဲ့ Bethany Walker ကတော့
It was very emotional and there is such an anointing actually on that spot It's as if you canTake that little baby's hand.
ဒီလိုလားတိတ်ကိုစိတ်လှုပ်ရှားစရာကောင်းပါလေ။အထူးသဖြင့်ခရစ်တော်ဖွားမြင်တဲ့နေရာကတကယ်ကိုငြိမ်းရတဲ့နေရာလေးပါ။တကယ်လို့သာသူငယ်တော်အခုဖွားမြင်လာပြီးသူ့ရဲ့လက်ကိုကင်ခွင့်ရခဲ့မယ်ဆိုရင်တော့ကဘာကြီးကကြိုဆိုပါတယ်လို့ပြောမိမှာပါ
။ပါလက်စတိုင်းသားတွေအတွက်ကတော့ဣသရေလတိုင်းထတဲ့ဂျာကနေချင်းပါရတဲ့နောက်ထပ်ခရစ်မတ်ပွဲတစ်ခုဖြစ်ပါတယ်။ဒါပေမဲ့ဒါဟာပျော်ရွှင်ပွဲခရစ်မတ်ဖြစ်တုံးပါပဲလို့ဘက်သလဟမ်မြို့တော်ဝင်ဗီရာဘဘူးကပြောပါတယ
် We pray for peace not only for us who lack peace but we pray for the whole world and what is the message of Bethlehem originally it's about
ကျမတို့ငြိမ်းချမ်းရေးအတွက်ဆုတောင်းပါတယ်ငြိမ်းချမ်းမှုမရှိတဲ့ကျမတို့အတွက်တင်မကပါဘူးတကဘာလုံးအတွက်ပါကျမတို့ဆုတောင်းကြမှာပါတကယ်တော့ဘက်သလဟမ်ကပေးတဲ့မူရင်းသတင်းစကားကလည်းငြိမ်းချမ်းဖို့ချစ်ခင်ကြဖို့အပြင်မျှော်လင့်မှုတွေပါပါပါတယ
်ဒီလိုစိတ်သက်ရှိတာကြောင့်လဲဘက်သလဟမ်မြို့ကလေးကိုဖျားဖူးတွေလာနိုင်တဲ့မြတ်လာစေဖို့အတွက်ဣသရေလနဲ့ပါလက်စတိုင်းအာဏာပိုင်တွေကြားရှာရှာပါပါပူးပေါင်းဆောင်ရွက်ကြတာလည်းဖြစ်ပါတယ
်ဒေါက်ခင်မျိုးသက်ပြောပြသွားတာပါအခုလို့ဒီနှစ်ခရစ်မတ်ကာလမြန်မာနိုင်ငံမှာအရင်အစိုးရလက်ထက်ကတည်းကစာရေးပိုးပြီးတော့စိတ်လွတ်လပ်ပေါ်ပါပျော်ရွှင်စွာဖြစ်တယ်လို့မြန်မာပြည်ရင်းကခရစ်ယာန်ဘာသာဝင်တချို့ကပြောပါတယ်စစ်ပွဲတွေရက်စဲပြီးငြိမ်းချမ်းဖို့တိုင်းပြည်သားရဝါပြောဖို့လေခရစ်မတ်နှစ်တကူကာလမှာဆူတောင်းလိုက်ကြတဲ့အကြောင်းကိုတော့ကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပ
ါဒီနေ့ခရစ်မတ်ကာလမြန်မာနိုင်ငံမှာခရစ်မတ်ပွဲတော်ကျင်းပဆူတောင်းကြမယ်အကြောင်းတွေနဲ့ပတ်သက်လို့မွန်ခရစ်ယာန်ဘာသာဝင်တူဖြစ်သူရန်ကုန်မြို့ကမိမြင့်မြင့်မွန်ကပြောပြပါဗျာကဲ
စင်းကြီးကဒီကမှာတရက်နေ့ကနေပြီးတော့20ရက်နေ့ကြားထဲမှာပဲစားရတယ်။ကိုအဖွဲနဲ့ကိုပဲစားတယ်။တိမ်မှာအနည်းဆုံးတော့လက်ပုတ်သုံးပုတ်ဆိုတယ်။စားဆိုပြီးတော့သူတို့လူလိုက်တဲ့အလူငွေနဲ့ဒီ25ရက်နေ့မှာပါတဲ့အဲ့ဒီလေးချက်ရှ်မတ်ကြီးနဲ့ကလေးတွေကြောရှင်မှုတွေကလေးအယုတ်ကြီးစားတော့စရာလေးဒီကြီးတွေကြတော့လည်းဖျားရှိခိုးရပါတော့။အဓိကတော့ယေရှုခရစ်ရဲ့ကိုတက်မဲ့လူတွေပေါ်မှာဒီခွင့်လက်တွေဆိုတော့အဲ့ဒီတိုင်းကိုလူတွေခွင့်လက်ကြအောင်ဖျားရှင်ရဲ့ညီသက်ချင်းဝမ်းမြောက်ချင်းလွတ်မြောက်ချင်းရရှိအောင်လူတွေစူတောင်းပေ
းဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေဆက်ရှိနေသေးတယ်လို့နိုင်ငံတကာရဲ့ဝေဖန်မှုဆက်ရှိနေစေမြန်မာနိုင်ငံမှာအရင်အစိုးရလက်ထက်မှာတဲ့ဆိုင်ရင်ဒီနေ့ခရစ်မတ်ကာလဟာပိုပြီးပျော်ရွှင်စရာဖြစ်လာတယ်လို့ချင်းတိုင်းသားခရစ်ယာန်ဘာသာဝင်တူဖြစ်တဲ့ဆလိုင်းဘွေကုန်းကပြောပါတယ
်အရင်အစိုးရထဲတော့ဒီအစိုးရလက်ထက်မှာတော့ကျွန်တော်ခရစ်မတ်ပွဲစဉ်တွေမှာကတော့ကျွန်တော်အပါဝင်အားလုံးခရီးရန်တော်များများတော့ပူပြီးတော့မှစိတ်တွေကတော့ပိုလွတ်လပ်နေကျွန်တော်ထင်တယ်။အရင်တုန်းကတော့ဟိုခရီးရန်ရဲ့ခန်းကန်တာကတော့ဆိုးရအနေနဲ့ဒီလောက် အတားမပေးဘူးလို့ကျွန်တော်မြင်တာပေါ့နော်အခုကျတော့ဆိုရတဲ့လက်ထက်မှာကျတော့ခရီးရန်ရဲ့ခန်းကန်နာတော့အရင်တုန်းကထဲတော့သူတို့များများခေရွန်စင်ကြီးဆိုတာကစစိတ်ပေါ်ပလူလာတာကစပူပရမလှုပ်လာကြတယ်လို့လည်းမြင်နေမြင်တာပေါ့နော်အဲ့တော့မြန်မာနိုင်ငံမှာကုလစီဖြစ်ပွားနေတဲ့ကချင်ပြည်နယ်မှာပဲတစ်တစ်ဟောရှမ်းပြည်နယ်မှာပဲတစ်တစ်ကိုအချင်းချင်းစစ်ဖြစ်နေတဲ့ဥစ္စာကိုငင်းကြမ်းခြင်းရပါစေလို့ကျွန်တော်ဆုမွန်ကောင်းတောင်းပေးခြင်းပါတယ
်အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကဒီဇင်ဘာလ23ရက်နေ့တုန်းကထုတ်ပြန်တဲ့ Hidden Flight ဖုံးကွယ်ထားတဲ့အတိတ်ဒုက္ခဆိုတဲ့အစီရင်ခံစာမှာမြန်မာနိုင်ငံကခရီးရန်ဘာသာဝင်တွေဟာဖိနှိပ်ခွဲခြားဆက်ဆံခံရဆဲဖြစ်တယ်လို့ဖော်ပြထားပါတယ်နေဆက်ဒေသတွေမှာနှစ်ပေါင်းများစွာစစ်မဲ့ဖြစ်ပွားလာတဲ့မြန်မာနိုင်ငံမှာစစ်ပွဲတွေခြုံငိမ့်ပြီးစစ်ဘေးသင့်ပြည်သူတွေငြိမ်းချမ်းရာရစေကြောင်းအမေရိကန်ပြည်ထောင်စုကန်တက်ကီပြည်နယ်ကကရင်ခရစ်ယာန်ဖုံးတော်ကြီးတင်မတီကစုမုံကောင်တောင်းလိုက်ပါတယ
်ကျွန်တော်မြန်မာပြည်မှာစစ်ပွဲဖြစ်နေတဲ့ဆိုတဲ့ဟာကတကယ်မှာဖျားရဲ့သားသမီးမိသားစုမှာရှိတဲ့ချစ်ချင်းမေတ္တာနဲ့ပေးဆက်ကြမယ်ဆောင်ရွက်ကြမယ်ရင်ပင်ကြမယ်ပူပေါင်းကြမယ်ဆိုရင်ပေါ့ဗျာဒီမှာဒီမှာငင်းချမ်းရရတော့ဒီတိမြောက်စွာနဲ့ခံစားမှာဖြစ်ပါလေအဲတော့စစ်မှန်တဲ့ငင်းချမ်းရဆိုတော့ကျွန်တော်ခွင့်လွှတ်ခြင်းနဲ့ဟိုကိုချင်းစာတရားအဲ့ဒါတွေနဲ့ပဲတည်ဆောက်လို့ရတာဖြစ်ပါလေ
Hello Christmas Eve ကတမရနနခင်းစီစဉ်အတွက်ကျမတို့ VOE Wine Door သူ Wine Door သားတွေကနေ Christmas Day သချင်းလက်ဆောင်ကိုကျမတို့ထုတ်လင်းပြရစီရှင
် Have a holly jolly Christmas It's the best time of the year Now I don't know if there'll be snow but have a cup of cheer Have a holly jolly Christmas And when you walk down the street Say hello to friends you know And everyone you meet Oh ho, the mistletoe Hung where you can't see Somebody waits for you Kiss them once for me Have a holly jolly Christmas And in case you didn't hear, oh by golly, have a holly jolly Christmas this year.
တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လင်းမှာပါ။ဒေသခံပြည်သူလူထုအကျိုးစီးပွားကိုဦးစားပေးတဲ့ KNU မြေယာမူဝါဒကိုဒီတစ်ပတ်ဦးအောင်ခင်ကနေပြီးတော့တုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါတယ်ရှင
်။ဒီပြည်နယ်ကလေသမားတွေမြေယာဆုံးရှုံးနေပုံကိုလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကလွန်ခဲ့တဲ့နိုဝင်ဘာလကအစီရင်ခံစာထုတ်ပြန်ထားပါတယ်။ဥပဒေဆိုင်ရာအာဏာချုပ်နဲ့အာဏာပိုင်တွေရဲ့တဲ့ကွက်ကြောင့်လယ်သမားဟာရာဇဝတ်သားလိုဖြစ်နေတယ်လို့ဆိုပါတယ်။ကရင်လယ်သမားတွေမြေယာဆုံးရှုံးမှုများလာတဲ့အတွက် KNU ကရင်အမျိုးသားအစည်းအရုံးဟာလွန်ခဲ့တဲ့ဒီဇင်ဘာလမှာမြေယာမူဝါဒကိုထုတ်ပြန်ပါတယ်။အခန်း၆ခန်းစာမျက်နှာ89မျက်နှာရှိတဲ့မူဝါဒဖြစ်ပါတယ်။အစိုးရတပ်ရဲ့ဖြတ်လေးဖြတ်စစ်စင်ရေးကြောင့်မြေယာဆုံးရှုံးမှုအများဆုံးဒေသတစ်ခုဖြစ်ပါတယ်။ဦးသိန်းစင်အစိုးရရဲ့မြေယာအသုံးချမှုမူဝါဒနဲ့ KNU မြေယာမူဝါဒမှာတူတာတွေရှိတယ်လို့ကွဲပြားခြားနားတော်တွေလည်းရှိပါတယ်။အခြေခံဥပဒေအပိုက်39မှာတိုင်းပြည်တွေကမြေအလုံးမြေပေါ်မြေအောက်လေတူတွေကတရားစတာပစ္စည်းအလုံးရဲ့ပင်ရင်ပိုင်ရှင်ဟာနိုင်ငံတော်ဖြစ်တယ်လို့ဆိုပါတယ်။ဒီနေရာမှာနိုင်ငံတော်ဆိုတာအစိုးရကိုဆိုလိုပါတယ်။ဒါကြောင့်ဦးသိန်းစိန်အစိုးရရဲ့မြေယာဆိုင်ရာမူဝါဒဟာအစိုးရနဲ့မြေအရင်းအမြစ်ရဲ့မူလပိုင်ရှင်ပြည်သူအကြားဆက်ဆံနေတဲ့အကျိုးစီးပွားနဲ့အခွင့်အာဏာခွဲယူမှုမြေယာတရားစတာအသုံးပြုမှုကိုရှင်းလင်းဖော်ပြတယ်လို့ဆိုပါတယ
်။မြေပိုင်ရှင်အစ်မန်နဲ့ပတ်သက်တဲ့အစိုးရရဲ့မြေအသုံးချမှုမူဝါဒဟာမလိမ့်တပတ်ဖြစ်နေပေမဲ့ KNU မြေယာမူဝါဒကတော့ရှင်းလင်းပြတ်သားပါတယ်။ မြေယာတစ်တော်ရေရေလုံငန်းနဲ့တဘာဝတရားဇာတာအားလုံးကိုတိုင်းရင်းသားပြည်သူလူထုကပိုင်ဆိုင်တယ်လို့ KNU ကယုံကြည်ပါတယ်မြေယာမူဝါဒဆိုတာကြားနေလို့ရတာမျိုးမဟုတ်ဘူးလို့ဆိုပါတယ်မြေယာမူဝါဒကြောင့်လက်ရှိမြေယာပိုင်ဆိုင်မှုစနစ်အားကောင်းလာတာရှိတယ်လို့အားနည်းသွားတာလည်းရှိပါတယ်မြို့ဖလာနေထိုင်လုပ်ပိုင်ခွင့်အခြေခံရေးနဲ့ပရိပခါကြောင့်မြို့ဖလာနေထိုင်လုပ်ပိုင်ခွင့်ဆုံးရှုံးရသူတွေရဲ့အကျိုးစီးပွားကိုတင့်တော်တယ်လို့မြင့်တင်ဖို့ KNU ကဦးစားပေးထားပါတယ်မြေယာပြဿနာဖြေရှင်းရမှာ KNU လက်သမားသမဂ္ဂဥပဒေပညာရှင်တွေအခြားအဖွဲ့တွေပါဝင်နေပါတယ
်အတင်းအဓမ္မဖေရှားမှုကြောင့်နေရက်ကိုစွန့်ခွာသူတွေကိုရောကြီးပေးဖို့ KNU ကဆုံးဖြတ်ထားပါတယ်နေရက်မှာဖေရှားခံရတဲ့ဒုက္ခတွေကိုမူလနေရက်မှာပြန်လည်နေထိုင်ခွင့်ပြုပြီးပိုင်ဆိုင်မှုနဲ့ရောကြီးရပိုင်ခွင့်ပေးဖို့ကုလသမဂ္ဂကထောက်ခံတဲ့ပင်ရိုးမူဝါဒကို KNU ကလက်ခံကြောင်းဖော်ပြပါတယ် KNU မူဝါဒမှာလူမှုရေးအရာတရားဝင်မှု socially legitimate ကိုဦးစားပေးထားပါတယ်ဆိုလိုတာကတော့တရားဥပဒေကအသိအမှတ်မပြုပေမဲ့ဒေသခံလူအဖွဲ့အစည်းကအသိအမှတ်ပြုထားတဲ့မြေယာလုတ်ပိုင်ခွင့်ကိုရည်ညွှန်းတာဖြစ်ပါတယ်အတိတ်ကကျွလွန်ခဲ့တဲ့မတရားမှုကိုပေါ်ထုတ်ပြီးတရားမျှတအောင်လုပ်ပေးနိုင်မှမြေယာမူဝါဒအောင်မြင်နိုင်မယ်လို့ဆိုပါတယ်အတိတ်ကပရိဘက်ကကိုမဖြေရှင်းနိုင်ရင်ရေရှည်အောင်မြင်မှုရဖို့ခက်ခဲမယ်လို့မြင်ပါတယ
်အစိုးရမူဝါဒမှာမြေကိစ္စကိုအဆုံးဖြတ်ပေးမဲ့သူဟာအမျိုးသားမြေအတုံးချမှုကောင်စီနဲ့လက်အောက်ခံဒေသဆိုင်ရာမြေအတုံးချမှုကော်မတီတွေဖြစ်ပါတယ် KNU မှာတော့ကရင်စိုက်ပျိုးရေးဌာနလက်အောက်ခံဗဟုမြေယာကော်မတီကအဆုံးဖြတ်ပေးပါတယ်ဒီကော်မတီမှာ KNU ဗဟုအလုံးမှုဆောင်ကော်မတီဝင်တွေကရင်စိုက်ပျိုးရေးငါးလုပ်ငန်းတစ်တော်ဌာနတရားဌာနပြည်ထရေးဌာနအရတအသိအဖွဲ့ကိုယ်စားလှယ်တွေနဲ့ကျွမ်းကျင်သူတွေပါဝင်ပါတယ်။ဆုံးဖြတ်ချက်ချရမှာမဲဆန္ဒကိုအခြေခံပြီးဆုံးဖြတ်မယ်လို့ဆိုပါတယ်။မြေယာဗဟုကော်မတီရဲ့လုပ်ငန်း၃ရပ်ဟာမြေယာစီမံခန့်ခွဲမှုမြေယာမှတ်ပုံတင်မှုနဲ့မြေယာတည်နာဖြည့်ရှင်းမှုစတာတွေပဲဖြစ်ပါတယ်။ဒီအထက်မှာဒေသဆိုင်ရာအဆင့်အလားအာဏာပိုင်တွေလည်းပါဝင်တယ်လို့ဖော်ပြထားပါတယ်။
မြေယာလုတ်ပန်ခွင့်နဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချရမှာပြည်သူလူထုအပြည့်အဝထိရောက်စွာပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်ဒေသခံမျိုးဖလားအဖွဲ့အစည်းတွေကကူညီရမယ်လို့ KNU မူဝါဒမှာဖော်ပြပါတယ်။မြေယာလုတ်ပန်ခွင့်နဲ့တာဝန်ဝတ္တရားကိုလည်းဖော်ပြထားပါတယ်။ရောကြီးပေးမှုမြေယာပြန်လည်ခွဲဝေပေးမှုမြေယာရုပ်သိမ်းမှုမြေယာပြန်လည်ပြင်ဆင်မှုစတာတွေနဲ့ပတ်သက်တဲ့လုတ်ပန်ခွင့်တွေကိုလည်းဖော်ပြပါတယ်။အစိုးရရဲ့မြေအသုံးချမှုမူဝါဒအပိုင်း၈မှာတိုင်းရင်းသားရဲ့မြေအသုံးချမှုအခွင့်အရေးကိုအသိအမှတ်ပြုထားပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကပြတ်ထန်းတဲ့မြေယာဥပဒေဟာအစဉ်အလာဓလေ့ကိုဂရုမစိုက်တဲ့ဥပဒေတွေဖြစ်ပါတယ်။စီးပွားရေးသမားကတော့သူတို့သိမ့်ပိုက်ထားတဲ့မြေယာကိုခွဲဝေပေးဖို့စိတ်ကူးမှာမဟုတ်ပါဘူး။အမျိုးသားမြေအသုံးချမှုမူဝါဒနဲ့ KNU မြေယာမူဝါဒဟာပြည်သူအကျိုးပြုသဘောတရားတွေဖြစ်တာမို့လက်တွေ့ကျင့်သုံးနိုင်ဖို့လိုအပ်နေပါတယ်။လက်ရှိမြေယာဥပဒေတွေကြောင့်လေယာမဲ့ဖြစ်သွားသူတွေကိုလေလုတ်ပိုင်ခွင့်ပြန်လည်ရရှိအောင်လုပ်ဖို့ကိစ္စဟာလက်ရှိအစိုးရရဲ့တာဝန်ဖြစ်နေပါတယ်။တိုင်းရင်းသားရိုးရာအစဉ်အလာဒလေ့ကိုအတိအမှတ်ပြုတဲ့အမျိုးသားမြေဥပဒေပေါ်ပေါက်ရေးဟာပြည်သူအများစုအတွက်အလွန်အရေးကြီးနေပါတယ်ခင်ဗျာ။
ဒါကတော့ဥအောင်ခင်ရဲ့မြမရေးတုံသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြတာပါမကြခင်မှာတော့ဒိုက်ရိုက်လေလိုက်အစီအစဉ်ကိုထုတ်လွှင့်တော့မှာပါရှင်အခုတော့တနင်္ဂနွေနေ့နဲ့ခင်မှာတင်ဆက်နေကြအမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်မှာပါရှင်ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားပါတယ
Christmas ပွဲတော်ကိုကမ္ဘာတစ်ပတ်ကျင်းပဖို့ပြင်ဆင်နေချိန်မှာ Christmas ဆိုတဲ့ဝါဟာရကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံးတင်ပြမယ့် idiom အသုံးကတော့
Like turkeys voting for early Christmas
ဖြစ်ပါတယ်စာလုံးပေါင်းက L I K E like ကတူရာ T U R K E Y S turkeys ကကျစင်တွေVOTING, voting ကမဲပေးတာထောက်ခံတာ FOR4 ကအတွေ EARLY early ကစောတာ CHRISTMAS Christmas က Christmas ပွဲတော့ဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ကျစင်တွေက Christmas sozo java zi lu su tau ni jare, me pe ni jare, santa piu ni jara ne tu ni re sura bave. Jacindari go Thanksgiving jizuro ni ne Christmas ma akong lai paong sa jara, rose lu sa jara, dili shi li ro. Jacindari ga Christmas sozo java zi lu su tau lu pi ni re su yin idiom sure tu vai di be ga ro kubo wa song shong ya li aung
If you guys keep drinking and gambling, it'll be like turkeys voting for early Christmas.
Koluro, yetta, langzara, sepi, loni jame suino. Kochimazu, kupantini jara ne dure, lu debe yabare. Tidone batelo, Josh Groby de umago, not count nasinjija yamba.
If you guys keep drinking and gambling, it'll be like turkeys voting for early Christmas.
Kusele jimpia bi magaro.
Cancel someone's Christmas.
Pipare, salung banga, C-A-N-C-E-L, cancel ga, pepe like da, pieting like da, S-O-M-E-O-N-E, apostrophe S, someone's ga, ludu diao ye, C-H-R-I-S-T-M-E-S, Christmas ga, Christmas puero, suro, sgwai tung ye, dayai, diwe garo, ludu diao ye, Christmas puero gu, pieting like da po. Gavatwa ma, Christmas puero gu, ludwe, dinitika, Sinweyama, Ludutiawe Christmas Puerogu, Pietin like it, Suin, Eddie Luye Buago, Chongyinzi did the Bomugu, Suluda Pipare. Dilu Buama, Nauta Christmas Puerone, Machon Yaro, Suro, Thule Lubima, Shiro did the Bomubo. Eddie Lubua Pian, looked at the Bomule Pipare. Di Donne Batelu, George Rubide Umagu, Lila Chijayama.
I was scared because he said he's going to cancel my Christmas. He must be mad at me.
Chinago duga tame lu piola ro chinole de kebe chautuare. Chinago du tis so nebu yare lu debe yabare. Umago naruka nasinjija yama.
I was scared because he said he's going to cancel my Christmas. He must be mad at me.
Kunasun timpia bi magaro.
White Christmas.
Pipare, salung banga. W-H-I-T-E, white ga, apuyang. C-H-R-I-S-T-M-E-S, Christmas ga, puero, suro. Sgwaitunye, dayai, dewe ga ro. Christmas apuyang mo. Christmas pide, dezembala, nase ngayeni ha. Anau nengan re ma, saunya di pide dai, ninja li shibari. Christmas ni ma, ninja yin, ba wenjin tkulung, piu pwe ni de dwe, eri nigu, White Christmas ye lu dinza kowada pipare. Dajang White Christmas ye idiom atungaro Christmas ni ma ninja ragu suluda pipare. Di donye badelu, George Gopide umagu lila chijayama.
I'm hoping this year will be a white Christmas. My kids are looking forward to playing with snow.
Yine Christmas ma ninja bazi lu jeno sudowne. Jeno kliriga. Nene sojin jare li lu dewe ya bare. Umago narukao nasin chija ya oma.
I'm hoping this year will be a white Christmas. My kids are looking forward to playing with the snow.
Didrimba, Christmas gu chikan bi, dimpia gere idiom atonwi garo.
Like turkeys voting for early Christmas. Cancel someone's Christmas. White Christmas.
Do pija bare. Now, the Rimba Kulu Chimu Male, Nauta idiom Atun Rigo, Select Jimbia Piu Mamu, Samyo Nasin Javashi.
Tagaro, Dolala Daye, English are Tingansa, Sisingo, Nasin Gajarabashi, D. Sisingo, Tomorrow View in Mimawa, Yok Daye, Tanilani, Yeniki, Sisimale, Nasin Tishu Najavashi.
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း 6 နာရီကနေ 9 နာရီအထိ ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာရီဝက်မှာနားဆင်ရမယ့်ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတော့
ကျွန်တော်တက်လာတဲ့အစိုးရရဲ့အကောင်းဆုံးလုပ်ချက်ကလေးတွေကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ဗမာပြည်မှာတရားစားအဖြစ်နဲ့ထိခိုက်ပျက်စီးနေတဲ့ကြောက်စင်းကိစ္စတွေ
ဒါကတော့2016ခုနှစ်အတွင်းမြန်မာနိုင်ငံရဲ့အခြေအနေတွေနဲ့ပတ်သက်လို့သောဒရှင်တွေရဲ့အမြင်တွေကိုတုံ့သက်တင်ပြထားတာကိုနားဆင်ရမှာပါအခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုကျွန်တော်တို့အရင်ဆုံးတင်ဆက်မှာပါရှင်အမေရိကန်ရွေးကောက်ပွဲကိုရုရှားကဖျက်လို့ဖျက်ဆီးလို့တလို့ပုံဖော်နိုင်ဖို့စူးစမ်းခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေထွက်နေတဲ့အချိန်မှာပဲလာမယ့်2019ခုနှစ်မှာကျင်းပမယ့်ပြင်သစ်ဂျာမနီနဲ့နယ်သာလန်တို့ကရွေးကောက်ပွဲရလဒ်တွေကိုလည်းရုရှားကစွပ်ဖက်ဖို့စ조사နေပြီလို့သုံးသပ်သူတွေကပြောပါရယ်ဟင်နရီရစ်ချဝဲလန်ဒန်မြို့ကသတင်းပေးပို့ထားတာကိုမက်အီတန့်စင်ကပြောပြမှာပါရှင်
ဂျာမန်ဝန်ကြီးချုပ်အန်ဂျလာမာကဲကသူရဲ့စစ်တုထမြောက်တပ်တန်းအဖြစ်2019မှာဝင်ရွေးချယ်အောင်မှာဖြစ်ပါတယ်။ဥရောပကရုရှားပေါ်တန်ခတ်ပိတ်ဆို့မှုတွေထားတဲ့ရေးမှာဥဆောင်ခဲ့တယ်။မာကဲအာနာဆက်ရမှာကိုရုရှားကလိုလားမှာတော့မဟုတ်ဘူးလို့သုံးသပ်သူတွေကပြောပါတယ်။ရွေးကောက်ပွဲပေါ်နှောက်ယှက်လာမှုတွေကိုတံပြန်ဖို့ဂျာမနီကတင်ဆင်ထားရမယ်လို့လည်းဒီလထဲမှာမာကဲကပြောသွားပါတယ်။
Dazu müssen wir auch die Menschen sehr informieren.
ကျမတို့ရဲ့နိုင်ငံရေးမူဝါဒတွေကိုရှင်းရှင်းလင်းလင်းထုတ်ဖော်ပြီးပြည်သူတွေကိုလည်းအသိပေးထားရပါမယ်။ဒါအတွက်လည်းကျမတို့စိတ်ပဲတိုးနေလို့တော့မရပါဘူး။ဒါမျိုးဖြစ်တတ်တယ်ဆိုတာကိုလက်ခံပြီးဆက်လှုပ်ဆောင်နေရမှာပါ။
2015မှာဂျာမနီကိုတန်းနဲ့ချီတဲ့ရွှေပြောင်းနေထိုင်သူဒုက္ခသည်တွေရောက်လာတဲ့ရေးကဝန်ကြီးချုပ်မာကက်ကိုထိခိုက်နိုင်မဲ့အားနည်းချက်တစ်ခုဖြစ်ပါတယ်။ဒီချက်ကိုရုရှားကအခွင့်အောင်းယူပြီးဒုက္ခသည်တွေနိုင်ငံတွင်းဝင်လာပြီးရွှေပြောင်းနေထိုင်လာမှာကိုမနစ်မျိုးကြတဲ့စိတ်မျိုးတွေတိုးလာအောင်ရုရှားကလုပ်ကောင်းလုပ်နိုင်တယ်လို့သုံးသပ်သူတွေကပြောပါရယ်ရုရှားဂျာမန်ဆက်တဲ့လီဆာနာမည်နဲ့အမျိုးသမီးကိုရွှေပြောင်းလာနေသူတွေကမရင်ပြူးချင်နဲ့ဆိုတဲ့သတင်းမှတပုတ်ကိုဒီနှစ်အစောပိုင်းလုံးကထွက်လာတာကြောင့်ဇန်နဝါရီလတုန်းကဂျာမနီမှာဆန္ဒပြမှုတွေဖြစ်ပွားခဲ့ပါရယ်နောက်ပိုင်းမှာတော့ဒီအမျိုးသမီးကဒါဟာအဖြစ်မှန်မဟုတ်ဘူးဆိုတဲ့အကြောင်းဝန်ခံလိုက်ပါရယ်ရွေးကောက်ပွဲမတိုင်မီရုရှားကသတင်းမှတွေထုတ်ဖို့ပိုကြိုးစားလာမှာလို့သုံးသပ်သူတွေကခန့်မှန်းကြပါရယ်
identified with the policy
ပြင်သစ်ကဂျာမနီကိုပါပြစ်မှတ်ထားနိုင်ပါတယ်ဝန်ကြီးချုပ်မာကဲလ်ကိုရိုင်ကရွှေပြောင်းနေထိုင်ခွင့်ရထားတဲ့ဒုက္ခသည်တွေနဲ့ခိုလုံခွင့်လျှောက်ထားသူလက်ခံတဲ့မူဝါဒကိုနီနီကက်ကက်ဆောင်ရွက်နေတော့ဒါဟာသူမအတွက်အရေးပါပြီးခွင့်ကောင်းယူတိုက်ခိုက်ခံရနိုင်တဲ့အချက်လည်းဖြစ်မယ်လို့ထင်ပါတယ
်ရွှေပြောင်းဒုက္ခသည်အရေးကိုလက်မခံတဲ့လက်ရာဆိုရင်ဂျာမန်ပါတီကပြည်သူတွေကြားမှာထောက်ခံမှုတွေမြင့်တက်နေပါတယ်။တင်းသာနေတုန်းကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကသူတို့ကိုထောက်ခံသူပိုတိုးလာစေနိုင်ပါတယ်။ Global Public Policy Institute ကသွန်စတန်ဘန်နာကတော့အခုလိုပြောပြပါတယ
်။ We have an unraveling of the
ဥရောပသမဂ္ဂနဲ့တူရကီတို့ကဒုက္ခသည်အရေးပြန်ဆွေးနွေးချိန်မှာကျွန်တော်တို့ကလည်းဒီအရေးကိုပြန်ဖြေရှင်းရမယ်ဆိုရင်ဂျာမနီအပေါ်ဖိအားတွေပိုတိုးလာမှာပါ
။ဥရောပတလွှားကလက်ရာဆွေးရင်ပါတီတွေကရုရှားနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိနေတာပါ။ပြည်သစ်နိုင်ငံရဲ့အမျိုးသားပါတီဖြစ်တဲ့ National Front နဲ့တကောင်းဆောင် Marine Le Pen ကရွေးကောက်ပွဲမှာသူမမဲဆွယ်စည်းရုံးရေးအတွက်ဒေါ်လာ10သန်းကိုရုရှားဘဏ်တစ်ခုကချီးထားတာပါ။လူကြိုက်များတဲ့လက်ရာဆွေးရင်ပါတီတွေဟာဥရောပသမဂ္ဂကခွဲထွက်ရေးကိုရည်မှန်းထားကြတာလို့ Ian Bond ကပြောပါတယ်။
And from a Russian point of view, if you can divide Europe,
ဥရောပကိုဖြိုခွဲနိုင်ရင်တနိုင်ငံချင်းစီကိုရုရှားအနေနဲ့ကြောက်အောင်ခြောက်နိုင်ပြီးသူ့လိုရာလွှမ်းမိုးလာနိုင်မှာဖြစ်တဲ့အတွက်ရုရှားဘက်ကကြည့်ရင်တော့လိုလားစရာပါ
။လာမယ့်ဇန်နဝါရီလကျရင်အမေရိကန်ပြည်အောင်စုမှာလည်းဒေါ်နယ်ထရမ့်ကသမရနေရာယူလာပြီးဆိုတော့ဥရောပသမဂ္ဂအတွက်အဖက်ဖက်ကစိန်ခေါ်မှုတွေနဲ့ညင်ဆိုင်ရဖို့ဖြစ်လာပါတယ်။ပူတင်လိုပဲထရမ့်ကိုယ်တိုင်ကလည်းနိုင်ငံအများကြီးနဲ့ဖြေရှင်းရတာထက်ဆိုင်ရင်တနိုင်ငံကြားဖြေရှင်းကြတဲ့နည်းကိုပိုသဘောကျတော့နောက်လတွေမှာကျင်းပမယ့်ဥရောပရွေးကောက်ပွဲတွေမှာရုရှားရဲ့ဝင်နောက်မှုတွေကြောင့် EU အားနည်းသွားရင် Trump ကတော့ဝမ်းနည်းမဲ့ပုံမရပါဘူး။ American NATO မှာဟာမိတ်တွေအနေနဲ့ကာကွယ်ရေးသုံးစရိတ်တွေပိုတိုးသုံးဖို့ Trump ကပြောခဲ့ပေမဲ့လည်း EU အားနည်းစေချင်တယ်ဆိုတာမျိုးတော့သူမပြောခဲ့ပါဘူး။ ရုရှားရန်ကိုကြိုတတိပေးထားရင်လာမယ့်ရွေးကောက်ပွဲရလဒ်ကိုရုရှားကဝင်နောက်မှာကိုတတိထားနိုင်မယ်လို့ဥရောပခေါင်းဆောင်တွေကမျှော်လင့်ထားကြပေမဲ့လည်းရုရှားရဲ့ဝါဒဖြန့်ချီရေးကတော့စနိုင်ပြီလို့သုံးသပ်သူတွေကတတိပေးထားပါတယ်ရှင်
။မဲ့ဤတန်စင်ပါရှင်။အခုတော့ကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့စနေနေ့ညဒိုက်ရိုက်လေလိုက်စီစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ဒီစီစဉ်ကိုထုတ်လုပ်သူကမတ်စုမမရှင
်။တော်ရရှိမြတ်ခင်ဗျာ။မကြာခင်မှာ2016ခုနှစ်ကုန်ဆုံးပြီး2019နှစ်တက်ကိုကူးပြောင်းတော့မှဖြစ်ပါတယ်။ကုန်ဆုံးတော့မဲ့2016ထဲမှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်ရင်းငင်းငင်းစရကနိုင်မှာဘယ်ပိုင်းကတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေကတော့ဆက်ရုပ်ခဲ့သလဲနောက်ပြီးတော့လာမယ့်နှစ်မှာရောမြန်မာနိုင်ငံအတွက်တိုးတက်မှုဆက်ရုပ်မှုတွေဘာတွေများမျှော်လင့်လို့ရမလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဆွေးနွေးမဲ့ပုံကိုယ်ရရဲ့သဘောထားလေးကိုအကျဉ်းအောင်သိချင်ပါတယ်ဆိုတော့ဒီ2016ခုနှစ်ထဲမှာနိုင်ငံရေးစီးပွားရေးဒီပြည်ရင်းငင်းငင်းပိုင်းတွေမှာဘယ်နေရာကတော့ဖြစ်အောင်မြင်ဆုံးဘယ်နေရာကအဆောက်အအုံဆုံးလို့ပြောနိုင်မလဲအရင်ဆုံးကျွန်တော်တို့ဒီမြန်မာအရေးသုံးသပ်တဲ့ဒေါက်တာရမျိုးသိန်းရဲ့အမြင်ကိုအကျဉ်းအောင်ဆွေးနွေးပေးပါခင်ဗျာ
ကျွန်တော်အမြင်ကတော့2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရပြီးတော့ပြည်သူလူထုကနေရွေးကောက်တင်မြောက်တဲ့ကိုယ်စားလှယ်အများစုပါတဲ့လွှတ်တော်တွေကိုစတင်ပြီးတော့ခေါ်ယူကျင်းပနိုင်ခဲ့ပါတယ်။နောက်ပြီးတော့ပြည်သူလူထုကရွေးကောက်တင်မြောက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်တဲ့အစိုးရအဖွဲ့ကိုဖွဲ့စည်းနိုင်ခဲ့ပါတယ်။ဒါကနိုင်ငံရေးအပိုင်းမှာနှစ်ပေါင်းများစွာအတွင်းမှာအတိတ်အမြင်ပါတဲ့အပြောင်းလဲလို့ပြောလို့ရပါတယ်။ဒါတိုင်းနဲ့တစ်ဖက်မှာလည်းပဲလက်ရှိအခြေအနေကြည့်လိုက်တဲ့အခါမှာတော့လွတ်တော်ရဲ့တက်တန်းဟာတနစ်ပြည့်လူမီမီကာလကိုရောက်လာပါပြီ။နောက်ပြီးတော့ကျွန်တော်တို့အစိုးရအဖွဲ့ရဲ့တက်တန်းဟာ6လပြည့်လူမီမီအချိန်ကိုရောက်လာပါ။ဒါပေမဲ့အဲ့ဒီအချိန်ကာလအတောအတွင်းမှာအစိုးရရောလွတ်တော်တွေရောရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ရှိရင်တော့ပြည်သူလူထုအများစုကမျော်လင့်ထားတဲ့အခြေအနေတွေနဲ့တော်တော်လေးကိုအလန်းကွာဝေးနေသေးတယ်လို့ကျွန်တော်ကတော့အဲ့ဒီလိုသုံးသပ်ချင်ပါတယ်။အထူးသဖြင့်တော့အဂရိလိုက်စားမှုတိုက်ဖြတ်ရေးအပိုင်းမှာတော့အစိုးရရောလွှတ်တော်ရောနှစ်ခုကလုံးဟာတော်တော်လေးကိုငြိမ်ငြိမ်သက်သက်ဖြစ်နေတာဟာအင်မတန်မှဟိုမဖြစ်သင့်မဖြစ်ထိုက်တဲ့တော့ကျွန်တော်တို့လိုအဂရိလိုက်စားမှုအင်မတန်မှမြင်မာတဲ့နိုင်ငံမှာလွတ်တော်အစိုးရရောအားရလိုက်စားမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးတော့အင်တိုက်အားတိုက်ဆောင်ရွက်နေရမယ့်အခြေအနေမျိုးဖြစ်ရသားနဲ့မြင်နေတာဟာမဖြစ်သင့်ဘူးလို့တော့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ဒီရခိုင်ပြည်မျိုးသားကောင်စီထူထွေးမှုဦးထွန်းစောကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ဦးထွန်းစောကတော့သူဖြစ်ဒီပြည်ရင်းငင်းငင်းကိစ္စရေးကိုနည်းနည်းပို့ပြီးဇောင်းပေးပြောနိုင်မယ်တဲ့နဲ့ဦးထွန်းစောဆွေးနွေးပါဦးခင်ဗျာကျွန်တော်တို့2016ခုနှစ်ထဲမှာဒီဟိုတိုးတက်မှုတွေဆက်ရုပ်မှုတွေနဲ့ပတ်သက်လို့
ဟုတ်ကဲ့အဓိကအဖြစ်ဒီငင်းငယ်ဖြစ်စဉ်နဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်တော့ဒီ2016ဒီစောပိုင်းမှာပေါ့လေဒီပြည်တွင်းငင်းငယ်တည်ဆောက်မှုနဲ့ပတ်သက်ပြီးတော့မှ NCA လက်မှတ်ရေးထိုးပြီးနောက်ပိုင်းမှာဒီ January လမှာ NCA ရဲ့ဟောပေါ့နော်အကောင့်တွေပုံမှုဖြစ်စဉ်အရာပြည်တော်စုငင်းငယ်ညီလာခံဆိုတဲ့ညီလာခံတရက်ကိုဦးသိန်းစိန်မထွက်ခင်လေးမှာနောက်ဆုံးပေါ်တဲ့ဘောမျိုးပုံစံမျိုးနဲ့ပေါ့လေဒါလုတ်ခဲလုတ်သွားနိုင်တယ်ရဲ့ဒါပေမဲ့လုံနိုင်တဲ့အကြတခုကိုကျွန်တော်အကောင်းမဲ့သာရှုမြင်မယ်ဆိုရင်တော့ဒီငြိမ်းချမ်းရေးဖြစ်စဉ်ရဲ့ဟိုမျိုးသားညီလာခံလိုမျိုးပေါ့ဗျာဒါယုံကြည်မှုတည်ဆောက်ရေးရဲ့အစိတ်ပိုင်းတခုအနေနဲ့မှတ်ယူမယ်ဆိုတော့အကောင်းမဲ့သာကြည်ရင်အဲ့လိုမျိုးခြေလှမ်းနဲ့စခဲ့တယ်ဆိုပြီးရင်ကျွန်တော်တို့ NLD ဆိုရတက်လာတယ်ပေါ့ NLD ဆိုရကဧပြီလမှာတက်တယ်ဆိုတော့ဆိုရတက်ကကျွန်တော်ဧပြီကနေမေအထိတူကအဲ့ဒီမှာငင်းငယ်လုပ်ငန်းစဉ်အတွက်သူကင်တယ်ဖို့အတွက်ရှေးလန်းနေပြင်ပါတယ်။မေလရောက်တဲ့ခါမှာကြတော့သူ21ရာစုပြည်လုံးကြီးလာကန်လုတ်သွားမယ်ဆိုပြီးတော့အဲ့ဒီမှာကျင်းပရေးဆက်ကော်မတီတွေဖွဲ့နိုင်တယ်။နောက်ပြီးရင်ကျွန်တော်တို့အမျိုးသားပြည်လည်းတင်မြဲရေးနဲ့ဒီကျွန်တော်တို့ငင်းငယ်ဘူဌာနဆိုပြီးတော့ဖွဲ့နိုင်တယ် NRPC တို့လို့ဖြစ်လာတယ်။နော်။ဂျွန်လကိုရောက်တဲ့ခါမှာကျွန်တော်တို့ဒီလက်မှတ်မထိုးရသေးတဲ့အဖွဲ့တွေနဲ့တရားဝင်လာတွေ့ပါတယ်။ဒါတွေလုပ်နိုင်တယ်။ဇူလိုင်လရောက်တဲ့ခါမှာကျွန်တော်တို့ UNFC ဒီဒီကောင်းဆောင်တွေနဲ့ဒေါအောင်ဆန်းစုကြည်နဲ့ကိုတိုင်မိသားစုစကားဝိုင်းလိုမျိုးကျွန်တော်တို့တွေ့ဆုံဆွေးနွေးခွေးတွေလုပ်နိုင်ခဲ့ကြတယ်။အဲ့ဒီဇူလိုင်အထိကတော့ကျွန်တော်တို့နည်းနည်းလေးတိုးတက်မှုလေးတွေမျှော်လင့်ချက်လေးတွေကျွန်တော်တို့ထားလို့ရတယ်ပေါ့နော်။ဆိုတော့ August လကနေစပြီးတော့ကျွန်တော်တို့ဒီ27ရာစုပြည်လုံးကြီးလာကံပထမအစည်းအဝေးမခေါ်ခင်လေးမှာအဲ့မှာတိုက်ပွဲတွေနည်းနည်းကျလာတယ်။27ရာစုပြည်လုံးကြီးလာကံလည်းပြီးရောကျွန်တော်တို့ တိုက်ပွဲတွေကပုံမပြင်းထန်လာပြီးတော့ကျွန်တော်ဆွေးနွေးညှိနှိုင်းမှုတွေလုပ်တဲ့အခါမှာတုံ့ဆိုင်မှုတွေဖြစ်သွားတာဒီနေ့အထိပေါ့နော်ဆိုရင်ကျွန်တော်တို့စက်တင်ဘာလကနေဒီနေ့အထိဒီဆိုလို့ရှိရင်အနောက်ဘက်ကိုဆင်းနေတဲ့ပုံစံမျိုးရှိတယ်လို့ကျွန်တော်တို့သုံးသပ်ရမှာဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်ကျွန်တော်ဆွေးနွေးပွဲအတွက်ဒီမြန်မာရေးသုံးသပ်သူဦးအောင်သူငင်းလည်းရှိနေပါတယ်ဦးအောင်သူငင်းသဘောထားလည်းပြောပါအောင်ခင်ဗျာကျွန်တော်2016ခုထဲမှာဟိုမြင်ရသလောက်ဒီတိုးတက်မှုတွေဆွေးရုံမှုတွေဘာတွေများရှိခဲ့တယ်လဲ
ဟို2016ခုနှစ်မှာခုနဟိုဒေါက်တာရံမျိုးသိန်းပြောသလိုပါပဲဆိုတော့ကျွန်တော်တို့နိုဝင်ဘာလမှာရွေးကောက်ပွဲလုပ်ပါတယ်ဒီ April လမှာကျွန်တော်တို့အာနာဟိုငင်းညာစွာဆွေးပြောင်းတဲ့ကိစ္စတွေပြီးသွားပါတယ်ဆိုတော့အဲ့တော့အဲ့ကာလတစ်လျှောက်လုံးပေါ့နော်ဒီ5လလောက်ကာလအတွင်းမှာအာနာချမ်းသာပါဗျာဟိုကျွေးပါမလားဆိုတဲ့အားမျိုးစိုးရိမ်မှုတွေရှိခဲ့ပါသေးတယ်ဆိုတော့အဲ့တော့ဒီကိစ္စတွေကဟိုပြဿနာမရှိဘဲနဲ့အာနာကျွေးပြောင်းနိုင်တဲ့အနေအထားပေါ့ဒါတော့2016တုန်းကထူးခြားတဲ့အနေအထားပါဆိုတော့ဒါပေမဲ့အခု2000 April ကနေစပြီးတော့ကျွန်တော်တို့အခုနှစ်ကုန်ပိုင်းကြီးတဲ့အခါမှာကျတော့ဒီအစိုးရရဲ့ဟိုစွမ်းဆောင်ရည်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့တော်တော်အားမရစရာအနေအထားတွေရှိပါတယ်အထူးသဖြင့်ဆိုလို့ရှိရင်နံပါတ်1ပွင့်လင်းမြင်သာမှုပေါ့နော်အစိုးရကနေပြီးတော့ပြည်သူတွေကိုထုတ်ပြန်တာတို့မိကုံပြောတာတို့အင်တာဗျူးပေးတာတို့စသဖြင့်တော်တော်အားနေပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့အုပ်ချုပ်ရေးကဏ္ဍပြုရင်ပြောင်းလဲမှုပြီးလိုက်တဲ့အခါကျတော့လည်းအားမရစရာတွေများပါတယ်ဘာမှအသိထူးခြားမတွေ့ရပါဘူးဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့စီးပွားရေးကဏ္ဍပေါ့နော်အဲ့တော့ဒေါ်လာဈေးကတက်ပြီးတော့ကျွန်တော်တို့မြန်မာကျပ်ငွေဈေးကျတာကဒါတကယ်ကိုမှတ်တမ်းဝင်အနေအထားအထိရောက်လာတဲ့အနေအထားရှိပါတယ်အဲ့တော့စီးပွားရေးကဏ္ဍကိုကြည့်ရင်လည်းကျွန်တော်တို့ပိတ်အားရစရာတော့မရှိသေးပါဘူးအဲ့တော့ခုနပြောသလိုပေါ့နိုင်ငံရေးကဏ္ဍမှာလည်းကျွန်တော်တို့ဟိုပြောမယ်ဆိုရင်လွတ်လပ်စွာပြောဆိုခွင့်နောက်တစ်ခါကျတော့ကျွန်တော်တို့ဖွင့်လင်းမြင်သာမှုနောက်တစ်ခါကျွန်တော်တို့တကားဖွင့်တဲ့ပြည်ဝင်ပြောင်းလဲမှုတွေပေါ့နော်ဆိုတော့အဲ့ဒီနိုင်ငံရေးရပြည်ဝင်ပြောင်းလဲမှုတွေမှာလည်းဟိုကျွန်တော်တို့အားနည်းတယ်လို့မြင်ပါတယ်အဲ့တော့ဟိုခုနအရင်လူတွေဆွေးနွေးသွားသလိုပါပဲဆိုတော့အခုချိန်မှာကျတော့စစ်ပွဲတွေပြန်ဖြစ်လာတဲ့ခါကျတော့ပို့ပြီးတော့ဟိုစိုးရိမ်ရတဲ့အနေအထားရှိလာတယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲမှာပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းရှိနေပါတယ်ကျွန်တော်အခုသူ့ကိုဒီရင်အလှည့်ပေးချင်ပါသူကတော့ဒီဥကျော်လင်းမှာရန်ကုန်မြို့ကနေရှင်းနေပြီဥကျော်လင်းဖြစ်ပါတယ
်ဟုတ်ပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တက်လာတဲ့အစိုးရရဲ့အကောင်းဆုံးလှုပ်ချက်ကလေးတွေကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ဗမာပြည်မှာသေရသာရအဖြစ်နဲ့ထိခိုက်ပျက်စီးနေတဲ့ကြောက်စင်းကိစ္စတွေအခုတိတော့ကိစ္စတွေတိတော့လေရေရှည်ပြောင်းတော့ခုပြုစုပြုံပြီးတော့ချက်မှတ်ထားတယ်ဗျာကြောက်စင်းနဲ့ပတ်သက်လို့ရှိရင်လည်းအစအတိုင်းချက်မှတ်ထားတယ်ဒီအချက်တွေဟာကျွန်တော်တို့ပြုမိပြောင်းလဲအစိုးရခဏခါကြပြောင်းလဲတဲ့ချက်ပါနိုင်ငံရဲ့အနာဂတ်အတွက်အမှန်တော့အားရထိုက်ပါတယ်တော့စီးပွားရေးနဲ့ပတ်သက်လို့နိုင်ငံတကာမှာဒီပြီကျွန်တော်တို့ဂျပန်ကနေပြီးတော့ဟာဂရန့်တွေပေးမယ်ဆိုတော့အမြောက်များပါသူတို့လက်တွေ့ကောင်းတယ်မပေါ်နိုင်သေးတာနဲ့ဗမာပြည်ကဘာတိကြကြစီးပွားရေးသုံးချက်ကြီးတဲ့ကျွန်တော်စပက်ကျူလေတာစေဖို့ဗျာဟာငွေကစားကစားတဲ့လူတွေဟာဒီနိုင်ငံခြားငွေကိုနိုင်ငံခြားမှာလည်းအကောင့်စီထားပြီးတော့သုံးချက်တဲ့လူတွေကြောင့်ဒီဒေါ်လာကတော့ခုန်တက်နေတာနဲ့ဘိုးဘာမထိချုံနေတာနဲ့ပါသဘောဗျာအဲ့တော့အခုကျတော့ဗမာပြည်ကဒီ import နဲ့ပတ်သက်လို့ရှိရင်လည်းပဲကျွန်တော်တို့အဲ့ဒီလိုပဲဟာဝဲအစကျွန်တော် Samsung အစုံသူညနေပြီးဗမာကိုပတ်စံတွေအကုန်လုံးကောင်းပြီဆိုပြီးထွက်သွားတယ်အဲ့ဒီပုံမှာကျွန်တော်ရသည်နဲ့ခွန်ညာမရလိုက်ဘူးအဲ့တော့အဲ့ဒီချက်ဒီမှာတော့ကျွန်တော်တို့နည်းနည်းလေးစီးပွားရေးကတော့အားနာလောင်အကြည့်လို့နည်းနည်းတော့ထိခိုက်နေပါတယ
်ဆောစောဟိုဆွေးနွေးတဲ့ပုံကိုယ်တွေမှာပြောသွားရည်လည်းရှိပါတယ်ကျွန်တော်ဒီဘက်မှာဟိုအစိုးရတဲ့ရတားဆိုတဲ့တက်လာတဲ့နောက်မှာအာနာလွှဲပြောင်းပေးရတယ်ချေချောမောဖြစ်ခဲ့တယ်နောက်တစ်ခုကလည်းဒီဒေါ်ဆန်းစုကြည်ကိုယ်တိုင်ကဒီအခြေခံဥပဒေကကန့်သက်ထားပြီးတော့အဲအတွက်သမရလောက်ခွင့်မရရင်မလဲဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယာလူယူခဲ့တာလို့ဒီလိုစိုးရအုပ်ချုပ်ရိုင်းမှာဟိုလူချင်းနာရောက်အောင်လုပ်နိုင်ခဲ့တာမျိုးတွေတော့လည်းရှိပါတယ်ဒါပေမဲ့ဒီချိန်ထဲမှာအခုစောစောကဆွေးနွေးတဲ့ပုဂ္ဂိုလ်တွေကပဲထောက်ပြတာတွေရှိပါတယ်ဒီတိုင်းရင်းသားတွေနဲ့ဒီပြည်ဝင်ညီညာရေးကိစ္စတွေဆွေးနွေးတဲ့ဟာတွေမှာရှေ့မတိုးနိုင်တဲ့အခြေအနေမျိုးတွေရှိပါတယ်အထူးသဖြင့်ကတော့အခုနောက်ဆုံးနှစ်ကုန်ကန်လေးလောက်ကြာမှဒီတိုင်းရင်းသားဒေသတွေမှာနည်းနည်းကင်ပရိခတ်တွေကပြန်ပြီးကြီးထွားလာတဲ့ဒီနောက်ပြီးတော့ငင်းငယ်ဆွေးနွေးပွဲတွေမှာဆိုလို့ရှိရင်လည်းအဓိကအချက်တွေမှာဒီစစ်တပ်နဲ့တိုင်းရင်းသားအဖွဲ့အစည်းတွေကြားမှာဒီသဘောထားကွဲလွဲတာတွေရှိနေတာလည်းတွေ့နေရတော့မှာပဲဆိုတော့ဒီဒါတွေက2016ရဲ့ဆွေးရုံမှုလို့ဆိုရမှာဖြစ်ပါတယ်ဒါမှမဟုတ်ဒါကတတန်းတစ်နှစ်တောင်မပြည့်သေးတဲ့အစိုးရကိုပဲအပြစ်တင်လို့မရဘူးဆိုပြီးတော့ပြောတာတွေလည်းရှိပါတယ်ဆိုတော့ဒီအစိုးရအနေနဲ့ဒီပြီးဒီလောက်ခဲ့တဲ့ဒီ၈လ၉လလောက်အတွင်းမှာလောကကမ်းရဲ့နေရာတွေမှာအကန့်အသတ်ရှိနေလို့ဒီပြည်တွင်းငြိမ်းချမ်းကိစ္စတွေကဟိုလုံးရင်မရောက်နိုင်တာလားဒါမှမဟုတ်လုံးနိုင်တာတွေရှိရနေမလုံးနိုင်တာလားဟိုဒေါက်တာရံမျိုးသိန်းအမြင်ကိုအရင်ဆွေးနွေးပြပါဦ
းပြည်တွင်းငြိမ်းချမ်းရေးမှာဟိုအကန့်အသတ်တွေဟိုရှိကောင်းရှိနိုင်ပါလေဒါပေမဲ့ကျွန်တော်အမြင်ကတော့အစိုးရသည့်အနေနဲ့တော့ပြည်ရင်းငြိမ်းချမ်းရေးနဲ့ပတ်သက်တဲ့တရားစီမံချက်နဲ့ဖောက်ထွက်ပြီးတော့အလုံးလုံးနိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။ဥပမာအစိုးရဟာတော့သူရထားတဲ့လုပ်ပိုင်ခွင့်တွေတော့သူရထားတဲ့အာဏာတွေကိုအသုံးပြုပြီးတော့အထီးထီးရောက်ရောက်အလုံးလုံးနိုင်မယ်ဆိုလို့ရှိရင်တော့တစ်ဖက်ကဟိုစီမံချက်ကလည်းကောင်းမယ် နော်စနစ်တကျစီမံမှုလည်းရှိမယ်ဆိုရင်ကျွန်တော်မြင်တော့ဘလို့အကန့်အသတ်ပဲရှိပါစီဘလို့အတားအဆီးပဲရှိပါစီနော်ကိုဖော်ဆောင်ခြင်းနဲ့လမ်းကိုအတတ်နိုင်ဆုံးအမြန်ဆုံးအကောင်းဆုံးဖော်ဆောင်နိုင်ဖို့တော့ပြည့်နေလို့ကျွန်တော်ကမြင်ပါတယ်ဥပမာလက်ရှိအခြေအနေမှာဆိုရင်နော်တနိုင်ငံလုံးအပြစ်ခတ်ရစဲရေးလူမျိုးကိုနော်ဟိုလက်ရှိအစိုးရအနေနဲ့အဲဖော်ဆောင်နိုင်မှုလိုအပ်တယ်လို့မြင်တယ်အနောက်ပြီးတော့နိုင်ငံတော်ရဲ့အတိုင်းအမြန်ပို့ကိုနောက်တမတော်ကာကွယ်ရေးဦးစီးချုပ်နဲ့တိုင်းမလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်တွေကြားမှာထိပ်သီးအဆင့်ပေါ့လေနော်တွဲဆုံဆွေးနွေးပွဲမျိုးကိုဟိုဖော်ဆောင်မှုလိုအပ်တယ်လို့မြင်တယ်အဲကျွန်တော်ဆိုလိုချင်တဲ့ဘောကမိသားစုပုံစံမျိုးအဲတွဲဆုံဆွေးနွေးပွဲမျိုးမဟုတ်ဘဲနဲ့အလုံးသဘောဆန်ပြီးတော့တကယ်အကျိတ်နဲ့အဖြေတစ်ခုသဘောတူညီမှုတစ်ခုရဖို့အတွက်ပူးတည်ပြီးတော့ဆွေးနွေးတဲ့ထိပ်သီးအဆင့်ဆွေးနွေးပွဲမျိုးအဲဒါမျိုးတွေကိုတော့စဉ်းစားပြီးဖော်ဆောင်မှုလိုအပ်တယ်လို့ကျွန်တော်ကတော့တုံ့ပြန်ပါတယ်
โอเคကျွန်တော်ဥထုံးဆောင်လည်းမေးချင်ပါတယ်ဆိုတော့ဒီအစိုးရဒီအခုဒီ2016ခုနှစ်တည်းမှာဒီအစိုးရဟိုလှုပ်ဆောင်တဲ့ကိစ္စတွေမှာဟိုသူလှုပ်တက်နိုင်တယ်လို့သူလှုပ်ခဲ့လို့ပြောနိုင်သလားဒါမှမဟုတ်တချို့ကိစ္စတွေမှာလှုပ်နိုင်တာတွေရှိရသနဲ့မလှုပ်ဖြစ်ခဲ့ဘူးဆိုတော့ကိစ္စတွေရောရှိခဲ့သလားဥထုံးဆောင်အမြင်ပြောပါခင်ဗျဟု
တ်ပါတယ်ကျွန်တော်တို့အတွေ့အကြုံရတော့အစိုးရကသူ့မှာမူရှိတယ်ပေါ့နော်ကျွန်တော်တို့ဆွေးနွေးတဲ့နေရာမှာသူ့မူကဘာလဲဆိုတော့အရာအားလုံးကဤနိုင်လို့ရတယ်ဆွေးနွေးလို့ရတယ်အဲ့ဒီမူနဲ့ရက်တီဗီဆွေးနေတယ်ပေါ့ဒါပေမဲ့တပ်ပရဲ့ကိုယ်စားလှယ်များဘက်ကတော့အဲ့လိုမဟုတ်ဘူးတပ်ပရဲ့ကိုယ်စားလှယ်များကသူကအရာအလုံးဤနိုင်ဆွေးနေဖို့မရဘူးသူက NCA ပေါ်မှာအတည်ရက်နေတယ်ဟောနောက်ပြီးတော့တပ်မတော်ကကွေးဦးစီးချုပ်ရဲ့ငင်းချင်းမူဝါဒ6ရက်ဒီပေါ်မှာအတည်ရက်နေရတယ်ဆိုတော့ဒီမတူညီမှုနှစ်ခုပေါ်မှာကျွန်တော်တို့ကခြေခံပြီးမှနီးလန့်ချရတဲ့အခါကျွန်တော်တို့ဘက်ကတော်တော်လေးကြက်ပါတယ်အဲ့ဒါကြောင့်အဲ့ဒီနေထားကိုရောက်သွားတာဖြစ်ပါတယ်ကျွန်တော်တို့ဒီဩဂတ်လ September လပြည့်တဲ့နောက်ပိုင်းမှာတိုက်ပွဲအခြေအနေမြင့်လာတယ်။ဒါတွေကိုနှိမ့်နိုင်ဖြေရှာဖို့လည်းကာကွယ်ရေးအဖွဲ့အစည်းတွေနဲ့ဆွေးနွေးဖို့အတွက်ကျွန်တော်တို့အစိုးပြုတယ်။ October လ15ရက်နေ့မှာလည်းနေပြည်တော်ကြီးသွားပြီးတော့ကျွန်တော်တို့ဆွေးနွေးတယ်။နောက်အဲ့ဒီမှာတင်ပြတယ်ဒါပေမဲ့အဖြေကထွက်မလာဘူး။ကျွန်တော်တို့ရဲ့ခေါင်းဆောင်တွေနဲ့တောင်အာဖရိကကိုသွားပြီးတော့အတူတကွနောက်တော့ရောက်လေ့လာကြတယ်။အဲ့ဒီလေ့လာရေးခီးစဉ်မှာလည်းပဲတပ်ဖွဲ့ရဲ့ကိုယ်စားလှယ်တွေပါတယ်။ကျွန်တော်တို့ဘက်ကိုယ်စားလှယ်တွေပါတယ်။အဲ့ဒီမှာလည်းနှိမ့်နိုင်တယ်ဒီနိုင်ငံတွေမဲ့လည်းအဖြေမထွက်ဘူးအလို့သဘောဆွေးနွေးမှုတွေအခင်းကျင်းတွေကတော့နိုင်ငံတကာကဖန်တီးပေးတာပေါ့နော်ဒီလာရေးခီးစံတွေဖန်တီးပြီးမှဒါပေမဲ့တပ်ဖက်ရဲ့အောက်ဘက်ကကိုယ်စားလှယ်ဟောပေါ့ကိုယ်စားလှယ်တွေနဲ့အနေနဲ့ကာကွယ်ရေးဦးစီးချုပ်တူဦးရဲ့ပြောစကားပုံမှာပဲအဓိကမူတည်နေရတဲ့အတွက်ကာကွယ်ရေးဦးစီးချုပ်ကမူမပြောင်းဘူးစိတ်နေစိတ်ထားမပြောင်းဘူးဆိုရင်စပွဲပိုင်းကလည်းဆွေးနွေးမှုကလည်းမဖြစ်လာဘူးတိုးတက်မှုကလည်းမရှိလာဘူးပေါ့နော်အဲ့ဒီအနေထားဖြစ်နေပါတယ်အစိုးရဘက်ကတော့အဲ့လိုမဟုတ်ဘူးဆွေးနွေးပွဲလာတဲ့ခါမှာသူ့မှာအရာအလုံးကညှိနှိုင်းဆွေးနွေးလို့ရတယ်ဆိုတော့အမူကွာရနဲ့သူကလာတာဖြစ်တယ်။ဒါမဲ့ကျွန်တော်တို့တက်ဖက်ကတော့အဲ့လိုမရှိတဲ့ပုံမှာဒါအခက်အခဲဖြစ်နေရတယ်ပေါ့နော်
။ဟုတ်ကဲ့ကဲ
။လက်တွေ့အားဖြင့်ကြည့်မယ်ဆိုလို့ရှိရင်ပြီးခဲ့တဲ့အော်တိုဘာလ15ရက်နေ့မှာ NCA နှစ်ပတ်လည်နဲ့အခမ်းအနားလုပ်ပါတယ်။အဲ့ဒီမှာဒေါအောင်ဆန်းစုကြည်ကသူ့ရဲ့အစိုးရရဲ့ငင်းကြဲမူဝါဒကိုသူချမှတ်ပါတယ်။နော်။ငင်းကြဲမူဝါဒကိုသူကလမ်းပြမြေပုံအနေနဲ့ထုတ်လာတယ်။လက်ပြမြေပုံနေနဲ့ထုတ်တဲ့ခါမှာကျတော့တက်မတော်ဘက်ကနေအစီမပြေဘူးဖြစ်တယ်။ဆိုတော့ငင်းကြဲမူဝါဒအနေနဲ့ပြန်ပြောင်းတယ်။အစိုးရရဲ့ငင်းကြဲမူဝါဒဆိုပြီးဖြစ်လာတယ်။အဲ့ဒီမူဝါဒကိုအခုလက်တွေ့အပြင်သူတို့ဖော်ဆောင်လို့မရဘူးဖြစ်တယ်။အခုအစိုးရချမှတ်ထားတဲ့ဒေါအောင်ဆန်းစုကြီးချမှတ်ထားတဲ့ငင်းကြဲမူဝါဒအတိုင်းပေါ့နော်။ဆိုင်လိုက်မဲ့တက်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒါအစီပြေနိုင်ချေရှိပါတယ်။ဥပမာနံပါတ်1အနေနဲ့ဆိုလို့ရှိရင်အခုမူပေါင်းကိုပြန်လဲသုံးသပ်ရမယ်။မူပေါင်းကိုပြန်လဲသုံးသပ်ပြီးနံပါတ်2မှာမူပေါင်းအသစ်ရေးမယ်။ဒီလိုပြောထားပါတယ်အဲ့ဒီမူပေါင်းအသစ်နဲ့ကျွန်တော်အဆင့်ဆင့်ပေါ်ဒီလုပ်ငန်းစဉ်တွေကိုတွားမယ်နော်ဖွဲ့စည်းပုံတွေကိုပြင်မယ်ဒီတိုင်းပြည်ကိုအဲ့ဒီဖြစ်ပေါ်လာတဲ့ဖက်ဒရယ်ဖွဲ့စည်းပုံနဲ့အညီကျွန်တော်တို့ကဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုတည်ဆောက်မယ်ဆိုပြီးတော့သူလမ်းမြမြေပုံချပြီးသားဖြစ်တယ်နော်မူဝါဒအနေနဲ့ချပြီးသားဖြစ်တယ်ဒါမဲ့သူ့မှာအကောင့်တွေဖော်လို့မရဘူးပထမတစ်ချင်းမူပေါင်းကျွန်တော်တို့ကသုံးသက်တယ်သုံးသက်မှုမပြီးသေးဘူးနော်အသစ်ရေးရမယ်နံပါတ်2အသစ်လည်းမရေးနိုင်သေးဘူးမရေးနိုင်သေးပေမဲ့အခုကအမျိုးသားချင်းနိုင်ငံဆွေးနွေးပွဲတွေကိုလုပ်မယ်ဆိုပြီးတော့မှပြင်ဆင်နေရတယ်။တပြိုင်တည်းမှာပဲတက်ဖက်ကသူတိုက်နေတဲ့ကိစ္စတွေကိုလည်းပဲဆွေးနွေးညှိနှိုင်းအဖြေရှာဖို့အတွက်သူ့မှာအချိန်မရဘူး
။
အဲ့ဒီကိစ္စတွေမှာပဲသူသွားနေရတယ်။အဲ့ဒါကြောင့်ဒါအမြဲပြင်းမှာလက်ရှိနော်ကြီးမကောင်းချူမကောင်းအနှိမ့်ထိုင်ုံတွေဖြစ်နေတာဖြစ်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့အခုဒီမှာဆွေးနွေးပွဲကိုကျွန်တော်တို့ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တစ်ယောက်ကိုလည်းကျွန်တော်အလှည့်ပေးချင်ပါတယ်။သူကတော့ဦးတန်းအောင်ရေနံချောင်းအောင်ဖြစ်ပါတယ်။ဦးတန်းအောင်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့ဟောင်းစစ်ကြောင်မှာတိကျရတော့ကြောက်ဝေစုဝေးပိုင်းမှာတော့ကျွန်တော်တို့တော်တော်လေးကြော်ရဲလာတာတွေ့ရပါတယ်ဥပမာကျွန်တော်ရာဇဝမှုတွေပုံမှုပြီးတော့သူပြောလာတာတွေ့ရတယ် နောက်တစ်ချက်မူရင်းစီဝါရောင်းရဖောက်ကားမှုတွေကလည်းတော်တော်လေးပြင်းပြလာတယ်လို့ကျွန်တော်တို့ကြားနေရတယ်။နောက်တစ်ခါမကြောက်ရမလားလားတက်ငင်မလေးမှုတွေကလည်းဒီတာလားကျွန်တော်ကြားလာနေရတယ်။နောက်တစ်ခုကအခုလက်ကလောမုံငါမှာတရင်တော့ပြောင်းတက်ခံတာဦးကြည့်မယ်ဆိုရင်လည်းကျွန်တော်တို့လူပုဂ္ဂိုလ်တူးကြည့်ရလူပုဂ္ဂိုလ်တူးကြည့်ရလုံခြုံမှုကအချိန်တောင်နေတယ်လို့ကျွန်တော်တို့ကမြင်ရပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကတရားဥပဒေစိုးရိမ်မှုရင်းမှာတော့ကျွန်တော်တို့မူလရတဲ့ရုပ်ရွက်လာတယ်လို့ကျွန်တော်တို့ကမြင်နေတာ။နောက်ဒီလိုချင်းချင်းလေးကိုကြည့်လို့ရှိရင်လည်းဒီဆက်တပြင်လုံးပြီးအောင်မှာကျွန်တော်တို့တနက်ပံပြီးပိုးပြီးညမ်းလာတာကိုကျွန်တော်တို့တွေ့နေရတယ်။စစ်ပွဲဧရိယာတွေကပိုးပြီးကျဉ်းပြန်လာတဲ့ခါမှာကျွန်တော်ငင်းငင်းဧရိယာတွေကျဉ်းသွားတယ်ဆိုတဲ့သဘောကိုလည်းသိရောက်ပါလေ။ဒါတွေကိုလည်းကျွန်တော်တို့အစိုးရအနေနဲ့အလိုကံတယ်လို့ဆိုတာကျွန်တော်တို့ဆက်ပြီးတော့မှ2019မှာစောင့်ကြည့်ရမယ့်အနေအထားဖြစ်ပါတယ်။နောက်တစ်ခါကျွန်တော်စီပွားရေးနဲ့ပတ်သက်လို့ရှိရင်လည်းဟိုအစိုးရတော်တော်ရင်းနှီးပြီးပြောသွားတဲ့မှာပါတယ်။ဗမာကြံ့ငွေတန်ဖိုးကအထူးကြားဆင်းနေတယ်။နောက်တစ်ခါဒီလောက်ကခွင်းလန်းတွေကလည်းပြည်တွင်းမှာဟိုရောလိတဲ့ပြည်မရှိတယ်လို့ဖြစ်နေပါတယ်ဗျ။ဟုတ်လားလူဝေးရောက်လာဆိုလည်းပညာရေးကျမ်းပါကြီးဒီပညာရေးမှာဆိုလို့ရှိရင်လည်းဆေးဆိုးရအဆက်ဆက်ထားခဲ့တဲ့ပညာရေးတိုင်းပဲဆက်သွားနေရတွေ့တယ်။ဒီပညာရေးကအတော်လည်းမရှိသေးဘူး။ဟုတ်ပြီကျမ်းပါကြီးဆိုလို့ရှိရင်လည်းဒီနေ့ကျွန်တော်တို့ကျမ်းပါကြီးဌာနကဖွင့်ထားတဲ့အဆေးုံတွေကိုပြည်သူလူထုကအားကိုးလောက်တယ်လို့ကိုယ်ထင်မြင်ကြည့်လေးပါဦးခင်ဗျ။အဲဒါကျွန်တော်တို့ဒါတွေကိုပြုပြင်စရာလေးကြည့်ရလို့ကျွန်တော်တင်ပြချင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်နောက်ထပ်ဒီမှာသောတာရှင်နေကျွန်တော်တို့ Facebook ကနေကျွန်တော်တို့လမ်းပြီးတော့ message လေးပို့ထားတဲ့ခတ်တူလေးတွေလည်းကျွန်တော်ဖတ်ပြချင်ပါတယ်။သူကတယောက်ကတော့မနာမရှက်တူဆိုပြီးတော့ရေးထားပါတယ်။ကျွန်တော်အတန်ထွက်တာမှန်တော့မသိဘူးပေါ့လေ။တန်သာနာမည်လို့ယူဆပါတယ်။သူကတော့ရေးထားတာမြမပြည့်အချင်းတွေထူးခြားမှုရှိလာအောင်မထင်ပါတဲ့။နောက်ထပ်ငင်းငင်းဆွေးနွေးပွဲတွေကတော့အထက်ထက်အခါခါဖြစ်လာနိုင်ကောင်းပါရဲ့။ဒါပေမဲ့မျောလင်းချက်နဲ့အသက်ရှင်ရတဲ့ဘဝအရာမထင်ခဲ့ပါဘူးတဲ့။ငင်းချင်းနီလန်ချင်းကပ်ပုံလွဲနေပုံပါပဲ။ပြည်ရင်းစစ်ကကပ္ပဂင်းနစ်ဆန်ချင်ချိုးကြာခဲ့တယ်လို့ငင်းချင်းဆွေးနွေးပွဲတွေလည်းဂင်းနစ်ဆန်ချင်ချိုးမှာတော့သိကြပါတယ်ဆိုပြီးသူကရေးပါတယ်။နောက်တစ်ယောက်ကတော့ဦးဝင်းနိုင်ပါတဲ့။သူကတော့ပြီးခဲ့တဲ့2016ထဲမှာတဲ့ခရိုနီအုပ်စုအမေရိကန်စီးပွားရေးပိတ်ဆို့မှုကင်းလွတ်ခွင့်ရတာကတော့ဒီလူတစုအတွက်ကြီးမားတဲ့အောင်မြင်မှုပါတဲ့အောက်ခြေလူရန်စားအလောလောအသေးသေးကတော့ကုန်စင်းလုံးတက်အလုပ်လက်မဲ့တွေများလေယာသမားတွေချပြန်တော့လဲတီးနှံစည်းချနဲ့ခြုံငုံသုံးတန်းတော့အများပြည်သူတွေကတော့ဒုံရင်းပါပဲဆိုပြီးသူကရေးပါတယ်ဆိုတော့ဒီ2016စီးပွားရေးကဏ္ဍမှာထူးခြားမှုအနေနဲ့ပြောမယ်ဆိုရင်တော့ဆော့ဆော့ကဒီပုဂ္ဂိုလ်ရေးသလိုပဲတန်ခတ်မှုတွေအမေရိကန်ကဖယ်ရှားပေးတယ်ဒီထဲမှာနာမည်ပြစင်းသွင်းထားတဲ့သူအများစုတော်မှဖယ်ရှားပေးလိုက်တာတွေပါတယ်ဒီနောက်ပြီးတော့အစိုးရလည်းဒီရင်းနှီးမြှုပ်နှံမှုဥပဒေသေးတစ်ခုကိုအတည်ပြုလိုက်တာတွေရှိပါတယ်ဒါပေမဲ့ဒါတွေကတကယ်ပဲစီးပွားရေးအတွက်ဟိုတွန်းအားတွေဖြစ်ခဲ့ရလားကိုအောင်သူငင်းဆွေးနွေးပြအောင်ခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်တို့ဟိုစီးပွားရေးအနေနဲ့ပြောလို့ရှိရင်ပေါ့နော်ဒီကမ္ဘာပံအပါဝင်နိုင်ငံတကာအဖွဲ့အစည်းတွေကလည်းကျွန်တော်တို့ GDP တိုးတက်မှုနှုန်းကျမယ်လို့ဆုံးဖြတ်ထားကြပါတယ်ဆိုတော့ဘာဖြစ်လို့ဆုံးဖြတ်ထားလဲဆိုတော့ပြီးခဲ့တဲ့နှစ်ကကျွန်တော်တို့ရေကြီးတာလို့သဘာဝကပ်ပြီးဖောက်ပြန်တဲ့ကိစ္စတွေဒီအချက်တွေလည်းပါပါတယ်ဆိုတော့နောက်တစ်ခုကကျွန်တော်တို့ဇီယံနေပြီးတော့ထုတ်ကုန်ဟိုဒီလိုနှိမ့်ကြတဲ့သဘောမျိုးတွေလည်းပါပါတယ်နောက်တစ်ခါကျတော့အစိုးရအစ်စ်တက်ပြီးတဲ့ကာလမှာအထူးသဖြင့်ကျွန်တော်တို့ရန်ကုန်မြို့မှာရှိတဲ့ဆောက်လုပ်ရေးလုပ်ငန်းတွေပေါ့ဒီအထက်မြင့်အဆောက်အဦတွေကိုဆောက်ခွင့်မပေးဘူးဆောက်ခွင့်ပေးမယ်နောက်တစ်ခါအရင်အစိုးရရဲ့တချို့ project ကဟိုကိစ္စတွေပေါ့နော်ပြန်လည်စီစစ်တယ်အစသဖြင့်သုံးသပ်တာကြာနေတဲ့ခါမှာအထူးသဖြင့်စီးပွားရေးကအထိုင်းမိုင်းတဲ့အနေအထားကိုရောက်သွားပါတယ်
ဟုတ်
ကဲ့အစိုးရဘက်ကဘာဖြစ်လို့နှေးနေရတယ်လဲဆိုတော့ကျွန်တော် question ရှိပါတယ်အထူးသဖြင့်ဟိုနိုင်ငံသားယင်းနှိမ့်ထောက်မှုကော်မရှင်ပေါ့ MIC ဖွဲ့လာဆိုလို့ရှိရင်ကျွန်တော်တို့အစိုးရစစ်တက်ပြီးတော့နှစ်လကြာမှဖွင့်နိုင်တဲ့အနေအထားရှိပါတယ်အစိုးရရဲ့စီးပွားရေးမူဝါဒထုတ်တာလဲကျွန်တော်တို့အချိန်တော်တော်ကြာမှထုတ်ပြန်ပါတယ်ဒီမူဝါဒကလည်းအခုချိန်ထိရှင်းရှင်းလင်းလင်းမရှိသေးဘူးပေါ့လေဆိုတော့အဲ့တော့အဲ့ဒီအနေအထားမှာကျွန်တော်တို့ကမြင်လာတော့ကဲဘာလို့မလဲဆိုတော့အစီအစဉ် program တွေကဟိုတရားရှိစေတယ်လို့ထင်ပါတယ်ဆိုတော့အဲ့ဒါတွေကိုမတွေ့ရသေးသမျှဒီစီးပွားရေးကဏ္ဍမှာပြောရင်ကျွန်တော် business confidence ပေါ့ဟိုစီးပွားရေးကဏ္ဍဘက်ကယုံကြည်မှုနည်းပါတယ်နိုင်ငံတကာယင်းနှိမ့်ညွန့်မှုတွေလည်းလာဖို့ခက်ပါတယ်ပြည်တွင်းကယင်းနှိမ့်ညွန့်တဲ့သူတွေကို၌ကကိုယ့်ပစံကိုချသုံးပြီးတော့ယင်းနှိမ့်ညွန့်မလားဆိုတဲ့အနေအထားတွေဒါကျွန်တော်တို့ခက်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အတန်ဖိုင်နဲ့ပေးပို့ထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိပါတယ်ဂျန်ကင်းမျိုးကဦးကျော်လင်းရဲ့အတန်ဖိုင်ပါခင်ဗျာ
စက်မှုကဏ္ဍအတွက်ပြောရရင်တော့ NLD အစိုးရရဲ့2016ခုနှစ်အတွင်းလှုပ်ဆောင်မှုတွေကရင်ဒီမြုံနံမှုတွေမျောလင့်တလောဝင်မလာသေးတဲ့အချိန်မို့တိတာတဲ့အပြောင်းလဲတိတ်မတွေ့ရပါဘူးအခုချိန်မှာတော့ရင်ဒီမြုံနံမှုဥပဒေအတိအကျထွက်ပေါ်လာတာမို့2018ခုနှစ်မှာအပြောင်းလဲတွေစတင်တွေ့ကြရတော့မှာပါ2016ခုနှစ်အတွင်းတွေ့မြင်ခဲ့ရတာတွေကတော့အာဏာရှင်စနစ်နဲ့အသားကျခဲ့တဲ့ဂန္ဓာအသီးသီးကိုဒီမိုကရေစီစနစ်အတွင်းကူးပြောင်းနေရတာဖြစ်လို့မပြောင်းလဲကျင်သေးတဲ့လူပုဂ္ဂိုလ်တွေရဲ့ဒီလိုဆွဲလိုက်ပါမှုတွေကလည်းရှေ့သွားရမယ့်ခရီးကိုပြိတ်ညိနေသလိုတွတ်တက်မှုတွေကိုလည်းနှောင့်နှေးစေပါတယ်။အာဏာရှင်စနစ်တုန်းကလက်လက်ဖက်ဝင်ငွေကောင်းခဲ့တဲ့အလုပ်ဌာနတွေက တက်တက်ကြွကြွဥဆောင်လုပ်ကင်ခဲ့ကြပေမဲ့စနစ်သစ်မှာအလုံးကမျက်စိတောက်ထောက်ကြည့်နေကြသလိုလက်သက်ပကလည်းနှဲပါလာသည့်အတွက်မြမဆိုရှယ်လစ်လမ်းစဉ်ခေတ်ကအတိုင်းမလုံမရှုံမပြုတ်ပုံစံမျိုးပြန်တွေ့နေရပါတယ်။ဥပမာ2016ခုနှစ်မှာလျှက်စစ်တအားသုံးဆွဲမှုဖွံ့ဖြိုးရေးအတွက်နောက်ဆုံးလျှက်စစ်ရောက်ရှိရာနေရာကနေနှစ်မိုင်အတွင်းလျှက်စစ်တအားပေးနိုင်ရေးမူဝါဒချမှတ်ထားပေမဲ့ကြေးရွာတွေအတွက်တက်တက်ကြွကြွမဆောင်ရဖဲငွေကြေးရရှိနိုင်မဲ့ပုဂ္ဂလိကတွေအတွက်ပဲဦးစားပေးလုပ်ကင်သွားတာတွေ့ရပါတယ်။အခြားလုပ်ငန်းတည်တည်မှာလည်းဒီဥပမာအတိုင်းပါပဲ။အရင်တုန်းကလိုသက်ဆိုင်ရာဌာနကဥဆောင်မလို့ကြတော့ပဲအပေါ်ကချပေးတဲ့အလုပ်ကတာဝန်ကျေယုံလုပ်နေကြတာကတော့စုပ်ယုပ်မှုတစ်ခုလို့မြင်ပါတယ်။အစိုးရ policy အရလူလူကတက်တက်ကြွကြွဖြစ်နေပေမဲ့အဓိကကျတဲ့ဌာနဆိုင်ရာကပူးပေါင်းဆောင်ရွက်မှုအားနည်းလေတော့ဖွံ့ဖြိုးတိုးတက်ရေးကြွေးကြော်သံတွေဟာတကြံအမြောက်လူပါပဲ။အတန်သာမီပြီးရည်မှန်းချက်ကိုထိရောက်မှုမရှိတာကမူဝါဒချမှတ်သူတွေရဲ့ဩဇာအောက်ခြေအစဉ်အထိတက်ရောက်မှုမရှိတာလားလို့မေးခွန်းထုတ်เสียဖြစ်နေပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါတော့ကြံခင်မျိုးကဥကျော်လေးမှာကျွန်တော်တို့တခုရှိတာဒီ2016ခုနှစ်တည်းမှာထူးထူးခြားခြားနေနဲ့ကျွန်တော်တို့အရေးကြီးတဲ့ကိစ္စတခုရှိပါဒါတော့ဒီရခိုင်ပြည်နယ်မှာဖြစ်တဲ့ brief cut တွေပါကျွန်တော်တို့ဟိုဆွေးနွေးပွဲအတွက်ကအချိန်အလဲများများဆဆမရတော့တဲ့အတွက်ကျွန်တော်တို့ဒါတော့တိတ်ပြီးဟိုအခြေဝင်ကြီးတော့ဆွေးနွေးဟိုကျွန်တော်တို့မှဟိုအခွင့်တိတ်မရှိတော့ပါဘူးဒါပေမဲ့တခုမေးချင်တာဒီရှင်းနေတည်းမှာရောဒီရခိုင်ပြည်နယ်ရေးခင်းတဲ့ပတ်သက်လို့ဟိုကျွန်တော်တို့အတွက်ဘလောက်ထိစိန်ခေါ်မှုတွေကြီးထွားလာနိုင်သေးလဲဒေါက်တာရံမျိုးသိန်းဟိုအချင်းချုပ်ပြီးတော့ဆွေးနွေးပေးပါခင်ဗျာ
ဒီရခိုင်ပြည်နယ်မှာလက်တလောဖြစ်နေတဲ့ပြည်ပခန့်တွေနဲ့ပတ်သက်ပြီးတော့2019ခုနှစ်အတွဲမှာဒီတက်ပို့ပြီးတော့ထိထိရောက်ရောက်ပေါ်လေကြေကြေပြက်ပြက်စုံစမ်းစစ်ဆေးနောက်ဟိုရှာဖွေပေါ်ထုတ်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်အထူးသဖြင့်ကတော့ကျွန်တော်ကရခိုင်ပြည်နယ်မှာပြည်ပခန့်ဖြစ်ပွားနေတဲ့ဒေသတွေကိုကျွန်တော်တို့ပြည်တွင်းမှာရှိတဲ့တော့သတင်းမီဒီယာတွေနောက်အရက်ဖက်အဖွဲ့အစည်းတွေကိုတွားခွင့်ပြုဖို့လိုအပ်တယ်လို့မြင်ပါတယ်သမင်းနဲ့ဒီမှာတော့အဲ့ဒီအခွင့်အရေးတွေကိုရလာမယ်လို့ကျွန်တော်လည်းပဲမျှော်လင့်ပါတယ်။နောက်ပြီးတော့နိုင်ငံတကာကဥပမာကုလသမဂ္ဂလိုအဖွဲ့အစည်းမျိုးတွေကိုလည်းပဲအဲ့ဒီဒေတာတွေကိုတွားပြီးတော့လေ့လာဟိုစောင့်ကြည့်နိုင်တဲ့အနေအထားမျိုးအဲ့ဒီကနေမှတစ်ဆင့်စနစ်ကြချင်းကပ်အဖြေထုတ်တဲ့ဘက်ကို2019ခုနှစ်အတွင်းမှာဥတည်လာနိုင်မယ်လို့တော့ကျွန်တော်ကမျှော်လင့်ပါတယ်ဗျ
။ဟုတ်ကဲ့။ပါဝင်ဆွေးနွေးပြကြတဲ့ပုဂ္ဂိုလ်တွေအားလုံးအထူးကျေးဇူးတင်ကြောင်းပြောကြားလိုက်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းကအခုလိုထုတ်လွှင့်နေတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်တွေမှာအင်္ဂါနေ့ညတင်ဆက်မဲ့အစီအစဉ်အတွက်ကြိုတင်မိတ်ဆက်ပေးကြပါရစေ။2019နှစ်တည်းမှာမြန်မာနိုင်ငံရဲ့အခြေအနေအရရအပေါ် VOA ပြည်သက်တွေရဲ့မျှော်လင့်ချက်စူတောင်းသံတွေကိုပြောဆိုဖလှယ်မှာဖြစ်ပါရရှင်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရနော်။အခုတော့သတင်းအချင်းချုပ်ကိုအနှစ်ချုပ်ပြီးတော့ဒေါခင်မျိုးသက်ကပြောပြမှာပါရှင
်။ပိုယဟမင်းကြီး Francis ဟာလူတွေပြည့်နှက်နေတဲ့ Vatican နန်းတော်ရဲ့ St. Peter's ဘုရားကျောင်းက Christmas ညနေခင်းတရားပွဲမှာစစ်ပွဲတွေကြောင့်မြေစာပင်ဖြစ်နေရတဲ့ပြစ်မဲ့ပြည်သူတွေကိုအကာအကွယ်ပေးချဖို့အတွက်ကဘာတဝန်းကိုတိုက်တွန်းလိုက်ပါတယ်။အီရတ်နိုင်ငံမြောက်ပိုင်းကဘာတလာမြို့ကလေးမှာ2013ခုနှစ်ကစပြီးပထမဆုံးချိန်ဖြစ်တဲ့အီရတ်နိုင်ငံသားခရစ်ယာန်ဘာသာဝင်တွေလာရောက်စုဝေးပြီးခရစ်မတ်ပွဲတော်ကိုကျင်းပကြပါတယ်။ဒီမြို့ကလေးဟာမကြခင်ကမှ IS စစ်သွေးကြော်တွေလက်ကနေအီရတ်တပ်တွေကပြန်ပြီးသိမ်းယူနိုင်ခဲ့တဲ့မြို့ကလေးဖြစ်ပါတယ်။အလက်စီးရီးယားနိုင်ငံအလက်ပိုမြို့အရှိမြောက်ဖက်ကီလိုမီတာ20ကျော်မှာတူရကီစစ်လေယာဉ်တွေနဲ့တိုက်ခိုက်မှုကနေ IS စစ်သွေးကြော68ဦးသေဆုံးခဲ့ရတယ်လို့တူရကီစစ်တပ်ကစနေနေ့မှာပြောကြားလိုက်ပါတယ်။ညာရင်းချင်းလေကြောင်းတိုက်ခိုက်မှုတွေကြောင့် IS တွေရဲ့စစ်ဌာနချုပ်တွေအပါအဝင်ပြစ်မှတ်ပေါင်း140ခုကိုဖျက်ဆီးနိုင်ခဲ့တယ်လို့တူရကီစစ်တပ်ပြောခွင့်ရကပြောကြားလိုက်တာပါ။ပိုလန်နိုင်ငံကမြောက်ကိုရီးယားအလုပ်သမား400ကျော်ဟာလိုအပ်တဲ့အကာအကွယ်ပစ္စည်းတွေမပါဘဲအန္တရာယ်ကြီးတဲ့အလုပ်တွေလုပ်နေရတာမို့လုပ်ငန်းခွင်အန္တရာယ်တွေနဲ့ကျုံ့နိုင်ခြေရှိနေတယ်လို့ပိုလန်အလုပ်သမားကာကွယ်ရေးစောင့်ကြည့်အဖွဲ့ကပြောကြားလိုက်ပါတယ်။ဒီလိုဥပဒေချုပ်ပေါက်သူတွေကိုတတိပေးတာဒါမှမဟုတ်တရားစွဲအရေးယူတာတွေလှုပ်သွားမှာလှုပ်သွားမယ်လို့လည်းပြောပါတယ်
။ဒေါက်ခင်မြတ်သက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မနန္ဒာချမ်းမအင်ဂျင်နီယာကတော့ဇီနပ်ဖြစ်ပါရရှင်။တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားက VOE ပရိသတ်အားလုံးကိုကျေးဇူးအထူးတင်ပါရရှင်။ Christmas နေ့ခါသမယမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးပရာဝေးကွာပြီးရွှေလန်းချမ်းမြေကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.